Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ BN တွေကနေကြင်ဝေးကြပါစေ။2023ခုနှစ် March 3ရက်တောက်ကြည VA မြန်မာဘာသာအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။မြန်မာစံတော်ချိန်ည9:00ကနေ10:00အထိတင်ဆက်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေထုတ်လွှင့်ပေးသွားမှာပါ။ VA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့ Dive ရိုက်နားဆင်လို့ရပါတယ်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖျက်လိပြက်စနစ်ကနေလူခွင့်ချိုးဖောက်မှုတွေအချင်းချင်းဖြစ်နေအောင်တွန်းအားပေးနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်တာ။ဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးဖြိုးမင်းသိန်းနဲ့ဘိုးကော်မတီဝင်3ဦးကိုပါတီဝင်အဖြစ်ကထုတ်ပယ်လိုက်တာ။ G20 ထိပ်သီးအစည်းအဝေးအတွင်းယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ဘာသဘောတူညီချက်မှမရဘဲပြီးဆုံးသွားတာ။ဒါလို့နောက်ဆုံးရသတင်းတွေကိုမက်ခင်ပြူတင်အတူပြောပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်။စကိုင်းတိုင်းဝက်လက်မြို့နယ်ဘက်မှာတော့3ရက်အတွင်းမှာရွာ9ရွာမိရှုခံခဲ့ရပြီးတော့တပ်ဖြတ်ခံရသူတွေလည်းရှိတဲ့အကြောင်းဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်
။ဒီဝက်လက်မြို့နယ်ဒီအနောက်ဆက်ဝက်လက်တော့တဲတော့ကြီးရွာမှာတဲတော့အင်ဂျင်ကျွန်တော်64လုံးရှုပ်ခံရတယ်။ကျွန်တော်တို့ရိုးရိုးစုကျွန်တော်တို့5ဦးကြည့်ရတယ်ကြာအဲ့ဒါကျွန်တော်
ဝက်လက်ဒေသဘက်ကအခြေအနေအပြည့်စုံကိုမကြခင်မှာသိရပါမယ်။နောက်ရှမ်းပြည်နယ်ကုန်ဟိန်ဘက်မှာ RCSS နဲ့ SSPP ရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်နေပါတယ်။စစ်ကောင်စီရဲ့ဥပဒေသစ်ကြောင့်နိုင်ငံရေးပါတီတွေမှတ်ပုံတင်ဖို့အခက်တွေ့နေတာ။နောက်မလေးရှားရောက်စကိုင်းဒေသခံတွေဘယ်လိုအခက်အခဲကြုံနေရလဲဆိုတာတွေကိုလည်းနောက်ပိုင်းမှာတင်ပြပေးသွားပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖျက်လိပြက်စနစ်နဲ့လှုပ်ရှားမှုတွေကလူခွေချိုးဖောက်မှုတွေအချင်းချင်းဖြစ်နေအောင်တွန်းအားပေးနေတယ်လို့ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။မစင်မချင်းလေချောင်းကနေတိုက်ခိုက်တာလက်နဲ့ကြီးနဲ့ပြစ်ခတ်တာအရက်သားပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်အောင်ရွာတွေကိုလုံးဝဖျက်ဆီးတာလူသားချင်းစာနာတဲ့အထောက်ပံ့တွေမပေးနိုင်အောင်တားဆီးတာစစ်တပ်ကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေအစားအသောက်ငွေကြေးအထောက်ပံ့နဲ့တည်င်းနဲ့တပ်ဖွဲ့ဝင်တစ်တွေမစုဆောင်နိုင်အောင်ပိတ်ဆို့မှုစတဲ့ဖြက်လေးပြက်စနစ်ကိုကျင့်သုံးနေတာကိုမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစိုးရခန်းစားမှာဒီလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Volter Check ကထောက်ပြထားပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်6ယောက်ထက်မနည်းသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တဲ့လက်ရက်ကုန်းချေးရွာအပေါ်ဆေးရဟရင်4စီးဒီတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုလည်းဥပမာပေးဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတော့နှစ်နှစ်ကြာတဲ့အထိစစ်တပ်ကဇက်တိုက်အကြမ်းဖက်မှုတွေ၊ဥပဒေမဲ့ဖမ်းဆီးမှုတွေ၊ညှဉ်းပန်းနှိပ်စက်မှုတွေ၊လက်ဆဖျောက်မှုတွေ၊စစ်အာဏာသိမ်းမှုစန့်ကျင်သူတွေကိုထောင်ဒဏ်ချမှုလို့လူခွေချိုးဖောက်မှုတွေအကြမ်းကြိမ်လုပ်နေတယ်လို့မဟာမင်းကြီးကအစိုးရခန်းစာမှာထောက်ပြပါတယ်။စစ်ကောင်စီဘက်ကအရသာပြည်သူတွေကိုရည်ရွယ်ချက်ရှိရှိလူမဆန်စွာအကြမ်းဖက်တပ်ဖြတ်မှု၊အစုလိုက်အပြုံလိုက်တပ်ဖြတ်မှု၊စစ်ရာဇဝင်မှုဒီလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်နိုင်ငံတကာရာဇဝတ်မှုတွေကိုချိုးဖောက်နေတဲ့အတွက်နိုင်ငံတကာတရားစီရင်ရေးဆိုင်ရာရန်ရာတွေစီပေးပို့ပြီးတော့ကျူးလွန်သူအစင်းစင်ကိုတရားမျှတမှုပေါ်ဆောင်နိုင်ရေးချိုးပန်းဆောင်ရွက်နေတယ်လို့လည်းမတ်လ3ရက်နေ့ရက်စွဲနဲ့အမျိုးသားညီညွတ်ရေးအစိုးရလူခွေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတရားလက်လွတ်ဖမ်းဆီးခံထားရသူတွေကိုလွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့နောက်ပြည်ပခအားလုံးကိုဆွေးနွေးအဖြေရှာသွားဖို့အိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပတဲ့ American, Japan, Australia နဲ့အိန္ဒိယပါတဲ့လုံခြုံရေးဆိုင်ရာ၄ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲ CAT အစီအစဉ်Quad ASEAN ကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံရဲ့အခြေအနေဆုတ်ယုတ်ကျဆင်းနေတဲ့အပေါ်မှာဆုတ်ယုတ်နေတဲ့အကြောင်းနိုင်ငံတကာတိုင်ဝမ်ကလက်တွဲဖြစ်ရှင်ဖို့ Quad အဖွဲ့ဝင်နိုင်ငံတွေကတိုက်တွန်းလိုက်တာပါဒီကြေညာချက်နဲ့အတူမြန်မာနိုင်ငံအတွင်းအကူအညီလိုအပ်နေသူတွေစီကိုလူသားချင်းစာနာမှုအကူအညီတွေပေးရမှာအဟန့်တားမရှိပေးနိုင်ဖို့လေအာဆီယံကချမှတ်တဲ့ပုံသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ထောက်ခံသွားမယ်အကြောင်းလဲ Quad အဖွဲ့ဝင်နိုင်ငံတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီတော့တွင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာပံ့ပိုးကူညီတယ်လို့တရုတ်စစ်တပ်ကိုထောက်ပံ့ပေးနေတယ်လို့ဆိုပြီးတရုတ်နဲ့ရုရှားစီးပွားရေးလုပ်ငန်း38ခုကိုနာမည်ပြည့်စင်သွင်းလိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကမနေ့ကပြောဆိုပါရယ်အမေရိကန်နိုင်ငံသားရေးမူဝါဒဒါမှမဟုတ်အမျိုးသားလုံခြုံရေးကိုချိန်ချောင်နေတဲ့လုပ်ငန်းတွေကိုဖော်ထုတ်သတ်မှတ်တာဖြစ်ပြီးဒီလုပ်ငန်းတွေရဲ့ငွေကြေးလွှဲပြမှုတွေကိုအသေးစိတ်စစ်စစ်သွားမယ်အကြောင်းလဲလက်ထောက်နိုင်ငံသားရေးဝန်ကြီးတီယာခန္ဒလာကကြေညာချက်ထုတ်ပြန်ပါတယ်ရှင်
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်ဖွဲ့ဝင်ဦးဖြိုးမင်းသိန်းနဲ့ဘိုးကော်မတီဝင်3ဦးကိုပါတီဝင်အဖြစ်ကနေအပြီးပိုင်ထုတ်ပယ်လိုက်တယ်လို့ NLD ဘိုးအလုံးကော်မတီကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ် ဦးဖြိုးမင်းသိန်းအပြင်ဘိုးကော်မတီဝင်တွေဖြစ်တဲ့ဒေါ်စနာမင်းဦးတိုးလွင်ဦးဝင်းမြင့်အောင်တို့ကိုထုတ်ပယ်လိုက်ကြောင်းနဲ့သူတို့ရဲ့ပြောဆိုဆောင်ရွက်မှုတွေဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ဘလို့မှသက်ဆိုင်ခြင်းမရှိကြောင်းကြေညာချက်ထဲမှာရေးသားထားပါတယ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်အပေါ်မမှန်မကန်သက်သေထွက်ဆိုသူများနဲ့ပြည်သူ့ဆန္ဒကိုကြောခိုင်းပြီးတော့ပါတီမူဝါဒတွေကိုစန့်ကျင်လှုပ်ဆောင်နေသူတွေကိုအရေးယူပေးဖို့တင်ပြလာချက်အရာအရေးယူဆောင်ရွက်တာဖြစ်တယ်လို့လည်းပြောထားပါတယ်ပါတီရဲ့ရည်တည်ချက်ကိုစန့်ကျင်ခဲ့တဲ့အပြင်ပါတီနာမည်ကိုအလွဲသုံးစားလုပ်ပြီးတော့စစ်အာဏာရှင်အလိုကျကိုကြိုးရှာလှုပ်ဆောင်နေတယ်ဆိုတာခိုင်လုံတဲ့အထောက်အထားတွေအရမလ၂ရက်ဘိုးအလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်အရအခုလိုထုတ်ပယ်လိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲခဲ့တဲ့အမှုတွေကအဂတိလိုက်စားတဲ့ဆိုတဲ့အမှုတစ်ခုမှာ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကတရားလိုဘက်ကတက်တည်ထွက်ဆိုခဲ့ပါတယ
်ကမောရီးယားတက္ကံကောင်းဆောင်ကန်ဆိုကာကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုနဲ့အပြစ်ရှိတဲ့အကြောင်းကမောရီးယားတရားရုံးတစ်ခုကဒီကနေ့ဆုံးဖြတ်လိုက်ပြီး1028နှစ်ချမှတ်လိုက်ပါတယ်ဆိုခါဟာကမောရီးယားဝန်ကြီးချုပ်ဟွန်ဆန်ကိုဖြုတ်ချဖို့နိုင်ငံခြားအစိုးရတရက်နဲ့ပူးပေါင်းကြံစီခဲ့တယ်လို့ဖွန်းပင်တရားရုံးကပြောပေမဲ့ဆိုခါကတော့ဒီဆွဆွဲချက်မှန်မှန်ကန်တဲ့အကြောင်းထပ်တလဲလဲညင်းဆိုထားပါတယ်။သူ့အနေနဲ့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်ဖို့တော့အချိန်တလရပါတယ်။အသက်69နှစ်အရွယ်ဆွန်ခါဟာနေအကျယ်ကျုံးနဲ့ထိမ့်သိမ်းခံထားရပြီးမိသားစုဝင်တွေကလွဲလို့တခြားသူတွေနဲ့တွေ့ဆုံခွင့်မရပါဘူး။သူဟာကမောရီးယားမျိုးသားကယ်ဆယ်ရေးပါတီကိုတည်ထောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။2018ခုနှစ်မှာဖမ်းဆီးခံခဲ့ရပြီးတော့နှစ်လအကြာမှာသူတည်ထောင်ခဲ့တဲ့ပါတီကိုတရားရုံးချုပ်ကဖျက်သိမ်းခဲ့ပါတယ်။ကမောရီးယားဆိုင်ရာအမေရိကန်တပ်အမတ်ကြီးပက်ထရစ်မာဖီကတော့ဆိုခါကိုအခုလိုထောင်ဒဏ်ချမှတ်တာဟာမှားယွင်းတဲ့တရားစီရင်မှုဖြစ်တယ်လို့ဝေဖန်ပါတယ်။အစိုးရထိန်းချုပ်တဲ့တရားစီရင်ရေးစနစ်အောက်ကစိုးရွားတဲ့အခြေအနေဥပမာတစ်ခုပါပဲလို့ကမောရီးယားလူခွင့်ရေးစင်တာရဲ့အမှုဆောင်ညွှန်ကြားရေးမှူးချက်ဆိုဖီကလည်းပြောပါရရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေနောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး G20 နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးအတွင်းဒီ Ukraine ပေါ် Russia ကြီးကျော်စစ်နဲ့ပတ်သက်လို့ဘလို့သဘောတူညီချက်မှမရဘဲပြီးဆုံးသွားပါတယ်။ Russia ပေါ်အပြစ်တင်တဲ့အသုံးအနှုန်း G20 ကြေညာချက်မှထည့်သွင်းမှာကို Russia နဲ့တရုတ်တို့ကလက်မခံခဲ့ကြပါဘူး။ Ukraine ကိုကြီးကျော်စစ်ဆင်နွှဲနေတဲ့ Russia နိုင်ငံအပေါ်အရေးယူဆောင်ရွက်တာမျိုးမလုပ်ဘဲဒီအတိုင်းခွင့်ပြုထားမှမဟုတ်ဘူးလို့ American နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ G20 ဘေးဘက်မှာကျင်းပတဲ့ Quad အဖွဲ့ဝင်တွေရဲ့အစည်းအဝေးမှာပြောကြားခဲ့ပါတယ
် If we allow with impunity Russia to do what it's doing in Ukraine
Ukraine ကိုဝင်ရောက်တိုက်ခိုက်တဲ့ Russia ကိုအပြစ်ကင်းလို့ခွင့်ပေးထားမယ်ဆိုရင်ဒါဟာကမ္ဘာနေရာအနှံ့မှာရှိတဲ့ကျူးကျော်ရန်လိုသူတွေအပေါ်အလားတူအပြစ်ကလုံငင်းခွင့်ပေးလိုက်မယ်ဆိုတဲ့သတင်းစကားမျိုးပါလိုက်တယ်လို့ဖြစ်လိမ့်မယ်ဆိုပြီးတော့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကပြောခဲ့တာပါ Quad အဖွဲ့ဝင်တွေဖြစ်တဲ့ American, India, Australia, Japan နိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစည်းအဝေးမှာ Ukraine ပြည်ပခနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ
နိုင်ငံတကာလက်နက်အယောင်ပြပွဲမှာရုရှားကာကွယ်ရေးဆိုင်ရာကုမ္ပဏီတွေကသူတို့ထုတ်ကုန်တွေကိုပြတာအယောင်မြင့်တင်နေကြတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဒီကနေ့တောက်ကြနေ့နေ့စဉ်သတင်းအစီအခံချက်မှာပြောပါရယ်တချက်ကကားတွေကိုတိုက်ခိုက်တာကနေကာကွယ်နိုင်အောင်ဒီဇိုင်းလုပ်ထားတဲ့ ABS စနစ်ကိုအယောင်မြင့်တင်နေကြတာပါတန်ချက်ကကားပစ်ကြီးကိုလမ်းလွှဲတာပဲဖြစ်ဖြစ်ကြီးကတန်ချက်ကကားကိုမမြင်မသိနိုင်အောင်လုပ်ပေးတာပဲဖြစ်ဖြစ် ABS စနစ်ကကာကွယ်ပေးပါရယ်တန်ချက်ကကားရီပေါ်မှာအနေရပေးဆုံးချိန်ချမှုတွေကိုပြက်ပြက်သွားစေတယ်လို့မကြသေးခင်ကပြပွဲမှာဖြန့်နေတဲ့ APS စနစ်အယောင်မြင့်တရေကျွန်းကြီးတွေမှာပြောထားပါတယ်။ဒါပေမဲ့ယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားတန်ချက်ကကားရီမှာတော့အဲ့ဒီစနစ်တက်ထားတာရှိမရှိအထောက်ထားမတွေ့ရပါဘူး။ယူကရိန်းမှာတန်ချက်ကရုရှားတန်ချက်ကက9000ဆုံးရှုံးခဲ့ပြီဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ရှင်။
ထိုင်းနိုင်ငံမှာကျင်းပလေရှိတဲ့ American စစ်တပ်နဲ့ပူးရဲစီရေးလေ့ကျင့်တဲ့ Cobra Go ရွှေမွေဟောက်စီရေးလေ့ကျင့်မှုမှာဒီနေ့ထိုင်းတောင်ကိုရီးယားနဲ့ American တပ်ဖွဲ့တွေချွန်ပူရီပြည်နယ် Head Yong ကမ်းခြေကန့်တက်တိုက်ပွဲမှာပါဝင်လေ့ကျင့်ပါတယ် ဒီစီရေးလက်ချက်မှုမှာစင်ကာပူ၊ဂျပန်၊အင်ဒိုနီးရှား၊မလေးရှားစတဲ့ဒေတာရင်းနိုင်ငံတွေအပြင်နိုင်ငံပေါင်း30လောက်ပူးပေါင်းပါဝင်ကြပါတယ်။တောက်ကြနေကကတ်တက်တိုက်ပွဲပူးရဲလက်ချက်မှုမှာတော့ခန့်နှိမ့်နှိမ့်ပြန်တန်းတဲ့ဂျက်တိုက်လေယာဉ်တွေ၊ Marine တပ်ဖွဲ့ဝင်တွေ၊ကုန်ပိုင်းရေပိုင်းနှစ်ခုလုံးအသုံးပြုလို့ရတဲ့စစ်ရေးယာဉ်တွေကိုအသုံးပြုပြီးတော့ American ထိုင်းနဲ့တောင်ကိုရီးယားသုံးနိုင်ငံပဲတီးကြလေ့ကျင့်ခဲ့တာပါ။နိုင်ငံပေါင်း30ကတပ်ဖွဲ့ဝင်အင်အား 9,000 ကျော်နဲ့မလ10ရက်နေ့အထိကျင်းပမဲ့ Cobra Go စစ်ရေးလက်ချက်မှုမှာမြန်မာနိုင်ငံကိုတော့ဖိတ်ကြားခြင်းမရှိပါဘူး။ပြီးခဲ့တဲ့နှစ်နှစ်ကိုဗစ်ရောဂါကူးစက်မှုတွေကြောင့်အင်အားပမာဏလျှော့ချလေ့ကျင့်ခဲ့ပြီးတဲ့နောက်ဒီနှစ်နိုင်ငံစုံလက်နက်အင်အားအပြည့်အစုံနဲ့အခုလိုပူးရဲစစ်ရေးလက်ကျင့်ခဲ့ကြတာပါ။
အမေရိကန်ပြည်တော်စုတောင်ကိုရိုလိုင်းနားပြည်နယ်ကရှိနေ Alex Murdoch ဟာအပြစ်ရှိတယ်လို့ဂျူရီလူကြီးအဖွဲ့ကဆုံးဖြတ်ပါတယ်။ Alex Murdoch ဟာထင်ရှားတဲ့ချိန်နေတယောက်ဖြစ်ပြီးသူ့ရဲ့ဇနီးနဲ့သားကိုတတ်ခဲ့မှုနဲ့ဆွဲချက်တင်ခံထားရတာပါ။သတင်း6ပတ်ကြာတရားရုံးကစစ်ဆေးပြီးတဲ့နောက်ခုံသမားရီအဖွဲ့ကစဉ်းစားခဲ့တာ3နာရီမပြည့်ခဲ့ပဲလူသတ်မှုနှမှုစလုံးမှာအပြစ်ရှိတယ်ဆိုပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်တရားရေးစနစ်မှာတော့အပြစ်ရှိမရှိကိုတာမန်နိုင်ငံသားတွေကရွေးချယ်ဖွဲ့စည်းထားတဲ့ခုံသမားရီအဖွဲ့ကဆုံးဖြတ်တာဖြစ်ပြီးတရားသူကြီးကပြစ်ဒဏ်ကိုဆုံးဖြတ်တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူတင်ပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားမှာပါရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်တဲ့သတင်းနောက်နိုင်ငံရေးပါတီတွေမှတ်ပုံတင်ဖို့ခက်ခဲနေတာနဲ့မလေးရှားရောက်စကိုင်းဒေသခံတွေဘလို့ခက်ခဲတွေကြုံနေရတယ်လဲဆိုတာကိုမကြခင်မှာတင်ပြပေးပါမယ်အခုကတော့အရင်ဆုံးစကိုင်းတိုင်းဝက်လက်မှာ၃ရက်အတွင်းရွာ၉ရွာမိရှုခံရတဲ့အခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းဝက်လက်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေစစ်ကြောင်း၃ကြောင်းခွဲပြီးကျေးရွာတွေကိုဝင်ရောက်နေပြည်ရှင်းနေတာမှာရွာပေါင်း၉ရွာထက်မနည်းကနေအိမ်တွေမိရှုခံခဲ့ရပါတယ်။နေအိမ်အများပြားမိလောင်ကျွမ်းခဲ့တဲ့အပြင်ဒေသခံ၁၅ဦးထက်မနည်းအသက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဝက်လက်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုမဆုမြတ်မွန်ပြောပြပါမယ်ရှင
်။ဝက်လက်မြို့နယ်အနောက်ချမ်းနဲ့မြောက်ဖက်ချမ်းကို February 28ရက်နေ့ကစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ကြောင်း၃ကြောင်းထက်မနည်းခွဲပြီးတော့ဝင်ရောက်နေမြေရှင်းလင်းနေတာဒီနေ့မတ်လ၃ရက်နေ့အထိဖြစ်ပါတယ်စစ်တပ်နေမြေရှင်းလင်းမှုအတွင်းရွာတွေမိရှုခံရတယ်လို့တပ်ဖြတ်ဖမ်းဆီးခံရမှုတွေရှိတယ်လို့စစ်တပ်ဝင်ရောက်သွားတဲ့ခြေရွာတွေကိုရှင်းလင်းရေးလုပ်ပေးနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်မတ်လ၃ရက်နေ့ကမုတ်ဆိုးချုံရွာဘူဒါအနီးကနေအိမ်တွေနဲ့ဗိုလ်ရဲကုန်းခြေရွာကနေအိမ်တွေကိုမိရှုခဲ့တာမှတက်ကြီးရွယ်အိုအဖိုးတူနဲ့အဖွားတူတို့တပ်ဖြတ်ခံခဲ့ရတယ်လို့ဝက်လက်နယ်ဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က VOA ကိုအခုလိုပြောပြပါဗျာ
။ဟောကျွန်တော်တို့ဝက်လက်မြို့နယ်ကပုံမှန်ကြည့်ရတာကကျွန်တော်တို့ဘူဒါမှာရှိတဲ့ကျွန်တော်တို့အင်ဂျင်58လုံးကျွန်တော်တို့အပြစ်မဲ့ဒီတယောက်ကိုသူတို့ခေါင်းကိုတိတိတက်သွားတယ်တစ်ဆက်တည်းပဲကျွန်တော်တို့ဒီမုတ်ဆိုးချုံခြေရွာရဲ့အနောက်ဘက်ကဗိုလ်ရဲကုန်းခြေရွာမှာကျွန်တော်တို့ဒီဟိုအင်ဂျင်ကတော့ကျွန်တော်တို့သုံးလုံးလုံးပြီးရတယ်ဒါပေမဲ့အထက်ထက်များချင်များမှာပေါ့နော်အဲမိရှုရခါမှာကျွန်တော်တို့မပြင်းနဲ့မလောင်းနဲ့အဖောက်တူဆိုကျွန်တော်တို့တက်ခံရတယ်ဗျမိရပါပါသွားတယ်ဗျဟိုကျွန်တော်အောင်ချမ်းသာကြည့်ရတော့ကျွန်တော်တို့အင်ဂျင်တရားကျွန်တော်ပြီးရတယ်ဗျကျွန်တော်တို့အင်ဂျင်အတိကျတော့မပြည့်ရသေးဘူ
းအောင်ချမ်းသာခြေရွာကိုနှစ်ချိန်မိရှုခဲ့ပြီးထွက်လာတဲ့စစ်ကြောင်းဟာမလ၂ရက်နေ့မှာတခွပင်ခြေရွာနဲ့တဲရောခြေရွာတွေကိုပါတစ်ဆက်တည်းမိရှုခဲ့ပါတယ်စစ်တပ်ပြန်ထွက်သွားချိန်ဒေသခံတွေကိုဖမ်းဆီးတပ်ဖြတ်ထားတဲ့ရုပ်အလောင်းတွေတွေ့ရတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကပြောပြပါတယ်ကြီးကံခြေရွာကိုတော့မလ၂ရက်နေ့မနေ့ကနေဒီနေ့မလ၃ရက်၂ရက်အတွင်းမှာ၅ချိန်ထက်မနည်းမိရှုခဲ့ပြီးတော့ဒေသခံ၂ဦးတပ်ဖြတ်ခံရတာတွေ့တယ်လို့ပြောပါတယ
်ဆန္ဒကြီးကလည်းထွက်ရှုတဲ့တောင်ကတခေါတော့ကြီးရမှာလေအင်းကြီးထွက်ရှုတယ်ထွက်ရှုခါမှာကျွန်တော်တို့အင်းအဲရောင်းတဲ့ဒီတောင်တရားကပြောရတော့ကျွန်တော်တို့ချွေးထဲမှာကကျွန်တော်ရုပ်အလောင်းပေါ့နော်ဒီရုပ်အလောင်းခုနှစ်လောင်းရဲ့အယူအဆတွေကျွန်တော်တွေ့ရလို့သိရတယ်ဗျဒီကျွန်တော်တော့ဒီဝက်လက်မြို့နယ်ဒီအနောက်ဆက်ဝက်လက်တော့တဲတော့ကြည့်ရမှာတဲတော့ NG ကျွန်တော်64လို့ဆိုပြန်ရတယ်ကျွန်တော်တို့ရိုးရိုးစုကျွန်တော်တို့၅ဦးတွေ့ရတယ်ဗျအဲ့ဒါကျွန်တော်တို့အနေနဲ့ပြီးပြီးလို့သိရပြီးပြီးထားရတယ်ဗျကျွန်တော်ကြီးကန်ကြီးရောကိုကျွန်တော်တို့ဒီ30နှစ်ရပြုတယ်ပဲရှုတော့ကြတော့ကျွန်တော်တို့ကြီးကန်ရွာကကျွန်တော် NG ကျွန်တော်တို့တောင်ရွာမှာတဲရကျော်တောင်အမြောက်ဆိုကျွန်တော်တို့300နဲ့400ကျောင်းမှာကျွန်တော်တို့ပြည့်ရပြီကျွန်တော်တို့အတိအကျတော့မပြည့်ရသေးဘူးကြီးကံကြီးရကတော့ကျွန်တော်တို့၅ချိန်လောက်ချုပ်ခံရတယ်မကြီးကြီးကံရွာမှာကျွန်တော်တို့အဲ့ဒီရွာနေရာတနေရာမှာတော့ကျွန်တော်တို့ဒီအတူတချို့လည်းဖမ်းခံရကြကျွန်တော်တို့လောတဲ့ရုံလောင်းဒီကြီးကံကြီးရကိုကျွန်တော်တို့ရှင်းလင်းလို့တော့ကျွန်တော်တို့ရုံလောင်းကျွန်တော်တို့နှစ်လောင်းလောက်ပြည့်ရကြသူကပြတ်တက်သွားတာဒီဆက်ကဆက်ကပြတ်တက်သွားတယ်ကြနော်ပြတ်တက်သွားတဲ့ရုံလောင်းတချို့လည်းနှစ်လောင်းလည်းကျွန်တော်တို့တွေ့ရတယ်ကြ
ဝက်လက်မြို့နယ်အတွင်းကခြေရွာတွေကိုစစ်ကြောင်းတွေခွဲပြီးဝင်ရောက်နေမြေရှင်းလင်းလုပ်နေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းမှာခြေရွာ၉ရွာထက်မနည်းမိရှုခဲ့ပြီး ဒေသခံ16ယောက်လောက်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ
်။အဲချုပ်ခန့်ရွာလေးကကျွန်တော်တို့ဟိုပါနော်အဲဘူတဲကုံမိုးဆိုးကြုံဘူးတာအဲကျွန်တော်တို့အောင်ချမ်းသာကြီးရွာကျွန်တော်တခုတော်ကြီးရွာတဲတော်ကြီးရွာအဲကျွန်တော်တို့တဲတော်ကြီးကြီးခံကြီးရွာအဲကြီးခံကြီးရွာအဲ့ဒါကကျွန်တော်ဒီချုပ်ခန့်ရပါဘောနော်ကျွန်တော်တို့ဒီနေ့မနေ့ပါပဲထိုင်းလိုင်းကြီးရွာကျွန်တော်ဘုံဘွက်ကြီးရွာတို့ကိုဒီနေ့တစ်ဆက်တည်းပဲချုပ်သွားတယ်ဗျအခုဒီလိုရှိလို့မြင်နေရုံတော့ပါကြ။ဝက်လက်နဲ့မှဆိုကျွန်တော်တို့ဝက်လက်နဲ့မှရှေ့ရွာရှေ့ဘုံနဲ့ရှေ့ဘုံနဲ့ကဘုံဘွဲကြ။ဘုံဘွဲကတရားနဲ့ကူးတာဗျ
။လက်ရှိဝက်လက်မြို့နယ်တွေကစစ်စင်ရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအသေးစိတ်ပြောကြားခြင်းမရှိသေးပါဘူး။စစ်ကောင်စီရဲ့နည်းမြင့်ရှင်းလင်းရေးစစ်ကြောင်းတွေကြောင့်ဒေသခံတော်တော်များများစစ်ပေးရှောင်နေကြရပါတယ်။တချို့ရွာတွေဆိုရင်အရင်တည်းကစစ်ပေးရှောင်နေကြရတာဖြစ်ပြီးခုချိန်ထိလည်းရွာတွေပြန်မဝင်နိုင်ကြသေးပါဘူး။လက်ရှိမှာတော့စစ်ပေးရှောင်တွေရဲ့စားတောက်ရဲ့အတွက်ရိတ်ခါလိုအပ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပြကြပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းထဲမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပေးဆောင်အရေးအတွက်တနည်းထက်တနည်းပိုပြီးတော့များလာနေပါတယ်။ပြည်သူ့ကာကွယ်ရေး PDF တပ်တွေဟာအဲ့ဒီကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့မြန်မာစစ်တပ်ဘက်ကဆွဆွဲပါတယ်။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိပါတယ်။အဲ့ဒီလိုကျေးရွာတွေကိုတော့စစ်တပ်ဘက်ကပြည်သူ့စစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးတာတွေလည်းလုပ်နေပါရဲ့ရှင
်။စကိုင်းတိုင်းဝက်လက်မြို့နယ်ဘက်မှာ၃ရက်အတွင်းရွာပေါင်း၉ရွာမိရှုခံခဲ့ရတဲ့အခြေအနေမဆူမြတ်မွန်ပြောပြသွားတာပါ။ရှမ်းလက်နက်ကိုင်တပ်ဖွဲ့၂ဖွဲ့တိုက်ပွဲဖြစ်တဲ့တွင်ဆက်ပါဦးမယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တပ်တွေအကြားမှာမနေ့ကြတာရင်းနေတုန်းကကိုဟိန်းမြို့နယ်အတွင်းတိုက်ပွဲဖြစ်ခဲ့ပါတယ်။ရှမ်းလက်နက်ကိုင်တောင်ပိုင်းနဲ့မြောက်ပိုင်းနှစ်ဖွဲ့အကြား9လကျော်ကြာတိုက်ပွဲတွေညှိသက်ခရာကနေပြန်လည်ဖြစ်ပွားတဲ့တိုက်ပွဲဖြစ်တယ်လို့လက်ရှိတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံတွေတင်းရှောင်ရတာလည်းရှိနေပါတယ်။ရှမ်းတက်နှစ်တက်တိုက်ပွဲဖြစ်ပွားတဲ့တဲ့ရင်ကိုတော့ကိုဝင်းမင်းကပြပြပါမယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းကိုဟိန်းမြို့နယ်နတ်တူချေးရွာနီးမှာ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့တိုက်ပွဲဖြစ်ခဲ့တာပါ။ဒီလနှစ်ရက်နေ့ကတိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုRCSS ပြောရေးစကွင့်ရှိသူဗိုလ်မှူးခမ်းဆန်က VOA ကိုအခုလိုပြောပါတယ
်။အမှုနယ်စက်တနာရောက်မှာခင်ဗျာ USCP ကကိုဟိန်းမြို့နယ်ဘက်ကိုထိုးစစ်ခင်လာတယ်ခင်ဗျာ။ဒါကြောင့်ကျွန်တော်တို့ကတပ်ပြီးမထိတွေ့ပြီးတော့တက်ပြောဖြစ်တယ်ခင်ဗျာ။ဒီကုတ်ကျဒီကိုဟိန်းမြို့ရဲ့နာမည်ချက်ပြီးတော့ဘယ်ကိုဟိန်းမြို့ရဲ့နာမည်ဒီနေ့ကျတော့တိုက်ပွဲရှိတော့ခင်ဗျာ။ဒါနဲ့ဒီစီးပွားမှုတွေရှိနေတယ်ခင်ဗျာ။
တိုက်ပွဲဟာမနေ့စက်တနာရီကျော်ကနေနေ့ကနှစ်နာရီလောက်ထိဖြစ်ပွားတာလို့ RCSS ဘက်ကသတင်းထုတ်ပြန်ပါတယ်။RCSS ဘက်သူတို့ထိန်းချုပ်နေမြေတဲကို SSPP တပ်တွေကရည်ရွယ်ချက်ရှိရှိထိုးစစ်ဆင်လာတာလို့ဆက်ဆွဲပြောဆိုထားပါတယ်
။ပြည်ထောင်စုကစစ်မြေတောင်ပိုင်းထဲမှာလေးဒီ RCSS ရဲ့နေမြေထဲမှာသူတို့ကစစ်ကောင်စီလာဆိုတော့ကသူတို့ကဒီရည်ရွယ်ချက်ရှိရှိနဲ့ထိုးစစ်ဆင်လာဆိုတော့အဲ့ဒါကိုရှိရှိလေးလေးရှိရပေါ့
SSPP ဘက်ကတော့သူတို့ဒီနေမြေကိုလွန်ခဲ့တဲ့နှစ်ကတည်းကအခြေချလာတာဖြစ်ပြီးRCSS တပ်တွေကလာရောက်ချောင်းပြောင်းပြစ်ခတ်တာကြောင့်တိုက်ပွဲဖြစ်တာလို့တုံ့ပြန်ပါတယ်
။ဒီကိစ္စကြီးပြရပါတော့။ကောင်းလို့ဒီကိစ္စအမှအကြည့်ဆိုင်တယ်ဆိုတော့အဲဒီကနေသူတို့ကပြတ်လာပြီးတော့ကောင်းလို့ချောင်းပြောင်းပြစ်တယ်ပေါ့နော်။ဒါဖြစ်တော
့ SSPB ရဲ့ပြောခွင့်ရဗိုလ်ကြီးတီဟာရစာကပြောတာဖြစ်ပါတယ်။လက်ရှိမှာတော့တိုက်ပွဲတွေထပ်မဖြစ်အောင်ထိန်းသိမ်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်
။ဒီပုံရယ်လည်းကြည့်အောင်ကျွန်တော်တို့တန်တော့ဆင်းတယ်။သူတို့ကပါလန်းပေါ့နော်။တောင်ကြီးပတ်ချီကလန်းမှာပါနော်အဲဒီကလန်းမှာကျောင်းဘက်ကကျွန်တော်မကျော်ဘူးလို့ပြောတယ်သူကျော်နေပါနော်အဲဘုရားကျွန်တော်ဆက်သွားမယ်ကျွန်တော်ဆက်သွားချင်တယ်တော့ဒါနဲ့ကျွန်တော်လည်းဟိုပြစ်ပန်းလာလိမ့်မယ်ကျွန်တော်ကိုကြည့်လိမ့်မယ်တော့ဒါဟိုပြစ်ပန်းလို့မကျွန်တော်လည်းကျွန်တော်ခင်ဗျာခင်ဗျာပ
ါရှမ်းတောင်နဲ့မြောက်တက်နှစ်ဖွဲ့တိုက်ပွဲဖြစ်ပွားတာကြောင့်နန်းထွရွာကရွာသူရွာသားတွေဟာဒီလနှစ်ရက်နေ့ကဘေးလျာတင်းရှောင်တာတွေရှိခဲ့ပါတယ်ဒီနေ့မှာတော့တင်းရှောင်သူတချို့နေရက်ပြန်ပေမဲ့သက်ကြီးရွယ်တွေကတော့မပြန်နိုင်သေးကြောင်းဒေသခံတယောက်ကပြောပါလေ
။ဘယ်လောက်တန်ကြာကတော့ကြောက်တော့ပြန်သားကြတာ။အဲ့လိုမျိုးရှောင်လာ။ခုတော့တချို့လူတွေကတော့ပြန်လာ။အခုကြာလာတော့သက်ကြီးနဲ့ဟိုလိုကြာလေ။ကလေးတွေကြာလေ။ကလေးရောအကြီးရောမဆင်းမဆင်းနေရဘူးဗျ။သက်ကြီးရောရောမိမကတို့အမျိုးအင်တာခလာတော့အဲ့လိုဝင်နေတော့အဲ့ကတော့ဖြစ်ပြီးသွားတော့တော်နေပြီ။အဲ့မဆက်တယ်လို့လည်းနိုင်နိုင်နဲ့ရှင်ပြေတော့လည်းပူကောင်းတော့ဘလား
။ပြီးခဲ့တဲ့ဇူလိုင်လအတွင်းရက်ဆောင်မြို့နယ်အတွင်းမှာနောက်ဆုံးတိုက်ပွဲဖြစ်ပွားပြီး9လကျော်ကြာငြိမ်သက်နေရာကလည်း 2023မှာရှမ်းတက်နှစ်တက်ပထမဆုံးတိုက်ပွဲအပြင်ဖြစ်ပွားတာလည်းဖြစ်ပါတယ် RCSS NCA ကအပြည့်အစားချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီး SSPP ကတော့လက်မှတ်မထိုးထားတဲ့အဖွဲ့ဖြစ်ပါတယ
်ရှမ်းတောင်နဲ့ရှမ်းမြောက်လက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကိုဟိန်းမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတဲ့သတင်းကိုဝင်းမင်းကတင်ပြပေးခဲ့တာပါမလေးရှားရောက်စကိုင်းဒေသခံတွေဘလို့အခက်အခဲကြုံရတယ်ဆိုတာကိုမပြောပြခင်မှာတော့နိုင်ငံရေးပါတီတွေမှတ်ပုံပြန်တင်ဖို့အတွက်အခက်ကြုံနေတဲ့အကြောင်းကိုတင်ပြပေးပါမယ်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်ပါစီကံတွေကြောင့်နိုင်ငံရေးပါတီအတော်များများမှတ်ပုံပြန်တင်ဖို့အတွက်အခက်တွေ့နေကြပါတယ်။မှတ်ပုံတင်ဖို့တက်မရက်မကျော်ခင်နိုင်ငံရေးကိုဘယ်လိုရှေ့ဆက်ရည်တည်ကြမလဲဆိုတာကိုစဉ်းစားနေကြပါတယ်။အခုလိုနိုင်ငံရေးပါတီတွေဆုံးဖြတ်ရခက်တဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကုသိန်းထိုင်ဦးပြောပြပါမယ်ရှင်
။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်အရနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအချိန်နှလားပေးထားပါတယ်။ပါတီဝင်အားစည်င်းပြမဲ့ရံမငွေတွေပါဝင်တင်းကျပ်တဲ့သတ်မှတ်ချက်တွေပါတဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအောက်မှာပါတီမှတ်ပုံတင်နိုင်မှုအခက်အခဲတွေရှိနေကြပါတယ်။တနင်္ဂနွေလုံးတိုင်းဒါနဲ့ရွေးကောက်ပွဲဝင်ဖို့ပြင်ဆင်ထားတဲ့နိုင်ငံရေးပါတီတွေဟာတင်းကျပ်တဲ့ဥပဒေကြောင့်တိုင်းနဲ့ပြည်နယ်မှာသာရွေးကောက်ပွဲဝင်ရမယ့်အခြေအနေဖြစ်နေပါတယ်။တအောဘလောင်မျိုးသားပါတီဆိုရင်ပါတီအနေနဲ့ပြန်လည်ရည်တည်နိုင်ရေးအတွက်ခက်ခဲနေသလိုလက်ရှိအချိန်ထိရွေးကောက်ပွဲဝင်ဖို့မပုံတင်မတင်တိကျတဲ့အဖြစ်မပေးနိုင်သေးဘူးလို့အတွင်းမှဥကြောင်က VOE ကိုပြောပါတယ
်ကျွန်တော်တို့မကြအခင်မှာပဲတော့မျက်နှာဆုံးရင်စီးဥမှာဟိုဖြစ်ပေမှာပဲဆုံးဖြတ်မယ်ကိစ္စပါအဲစဉ်းစားရတယ်ဆိုတာခုနပြောလို့ပေါ့လေခုလက်ရှိထုတ်လာတဲ့ဒီဟိုအတိတ်ကကြတော့ကျွန်တော်တို့ကငကူအဟောင်းဆိုရင်ဆိုကျွန်တော်တို့တပြည်လုံးကိုဝင်ပြီးတော့မှဟိုဝင်ရှင်လို့ရတယ်လေခုဒီအတိတ်ဆိုရင်ကျွန်တော်တပြည်လုံးကိုမပါတော့ဗောဗျာအဲဒီနေသားဆိုရင်ကျွန်တော်တို့အဲ့ဒါလုတ်ဖို့ကမလွယ်တော့ဘူးလေချိန်ကလေးရပြီးတော့ဖြစ်ရမယ့်ပါတီဝင်အားရအဲကြောင့်ပြည်နယ်အတွင်းမှာကျွန်တော်စဉ်းစားရမယ့်အခြေအနေတော့ဖြစ်သွားတာပေါ့ပြင်ကြတော့ဒါမှမဟုတ်ကျွန်တော်တိုးမဲ့မတိုးဘူးဆိုတဲ့ဟာကြတော့အစွမ်းနာပြောလို့ပေါ့လေဒီမျက်နှာဆုံးကြီးပြန်ပြီးတော့မှလုတ်မှပဲရတော့မှာပေါ့နော
်ထုတ်ပြန်ထားတဲ့ဥပဒေသေးအရပါတီတွေမှတ်ပုံတင်လျှောက်ထားတဲ့အခါမှာပြည်တော်စုတဝန်းလုံးမှာစီယုံမဲ့ပါတီနဲ့တိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်တစ်ခုအတွင်းမှာသာစီယုံဆောင်ရွက်မဲ့ပါတီတွေဆိုပြီးနှစ်မျိုးသတ်မှတ်ထားပါတယ်တိုင်းရင်းသားပါတီတွေရဲ့အင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကစိုင်းကြော်ညွန့်ကတော့ပါတီမှတ်ပုံတွေနဲ့ပတ်သက်လို့ပါတီတွင်းဆွေးနွေးမှုလုပ်ရအောင်မယ်လို့ပြောပေမဲ့အခုအထိဆွေးနွေးမှုတွေမလုပ်နိုင်သေးဘူးလို့ VOE ကပြောပါတယ်တချို့နိုင်ငံရေးပါတီတွေကတော့ပါတီဆက်လက်ရည်တည်ရေးအတွက်ပြင်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဝင်ပြိုင်နိုင်မှုရွေးကောက်ပွဲကော်မရှင်မှပါတီမှတ်ပုံတင်ခဲ့ကြပါတယ်လောလောဆယ်ဆင်းနေရနိုင်ငံရေးပါတီ62ပါတီရှိတဲ့အနေနဲ့73ပါတီမှတ်ပုံပြန်တင်ထားပါတယ်အဲ့ဒီအထက်ပါတီအသစ်ထူထောင်ထားတဲ့ပါတီ4ပါတီပါပါတယ်ပြည်တော်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေကကော်မရှင်ကနိုင်ငံရေးပါတီအဖြစ်အသိအမှတ်ပြုပြီးတဲ့နောက်ရပ်ပေါင်း90အတွင်းပါတီဝင်တသိန်းစီယုံရမှာဖြစ်ပြီးတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်တစ်ခုလုံးအတွင်းမှာစီယုံဆောင်ရွက်တဲ့ပါတီတွေကတော့ရှက်90အတွင်းပါတီဝင်ဦးရေအနည်းဆုံး1000စုစည်းရမှာဖြစ်ပါတယ်တချို့ပါတီတွေကရင်ကပြည်ထောင်စုတဝန်းလုံးရွေးကောက်ပွဲဝင်နေအောင်မှတ်ပုံတင်ထားခဲ့တဲ့ပါတီတွေဖြစ်ပေမဲ့အခုအခါမှာတော့တင်းကျပ်တဲ့စီးပင်းတွေကြောင့်တိုင်းဒေသကြီးဓမ္မမုတ်ပြည်နယ်တစ်ခုအတွင်းမှာသာစီယုံဆောင်ရွက်မဲ့ပါတီတွေအဖြစ်ပြောင်းလဲမှတ်ပုံတင်တာမျိုးတွေဖြစ်လာပါတယ်တချို့ကလည်းပါတီပေါင်းစည်းမှုတွေလည်းရှိနေပါတယ်88မျိုးဆက်ခေါင်းဆောင်ဦးကိုကိုကြီးရဲ့ပြည်သူ့ပါတီနဲ့NLD ရဲ့မူပင်မဟောင်းဦးစိတ်ဝင်းရဲ့မြို့သားညီညွတ်သောဒီမိုကရက်တစ်ပါတီပေါင်းစည်းပြီးပြည်သူ့ပါတီအမည်နဲ့ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့ပြည်သူ့ပါတီဘက်ကထုတ်ပြန်ထားပါတယ်။ပြည်တော်စုမြန်မာနိုင်ငံမြို့သားနိုင်ငံရေးအဖွဲ့ချုပ်ပါတီတွဲဖက်ထွေထွေတွေးမှုဦးထင်းငွေကတော့ပါတီရည်တည်ရေးအတွက်ခက်ခဲနေပေမဲ့ပါတီရည်တည်ရေးအတွက်စဉ်းစားလှုပ်ဆောင်မယ်လို့ပြောပါတယ်။
ကျွန်တော်တို့ကတော့ဥရီတဲ့အတိုင်းကျွန်တော်တို့ကသွားတဲ့ခါကျတော့နည်းနည်းတော့ဥရီနဲ့ညီသွားရတာပို့ပြီးတော့ပြန်မှဖြစ်ဖြစ်လာပါဗျာအဲအဲ့လိုနေထားရဆိုရင်တက်ကြည့်မယ်ဆိုရင်တော့အခုလောကကိစ္စကနည်းနည်းဆက်လာတာပေါ့ဒါပါပဲ
ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့လက်ရှိထုတ်ပြန်ချက်အရပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့အထိပါတီမှပုံတင်လျှောက်ထားတဲ့ပါတီတွေထဲမှာပြည်တော်စုတဝန်းလုံးမှစီယုံမဲ့ပါတီက5ပါတီရှိပြီးတိုင်းဒေသကြီးဓမ္မမုတ်ပြည်နယ်တစ်ခုအတွင်းမှာသာစီယုံဆောင်မဲ့ပါတီက10ပါတီအထိရှိနေတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေသစ်ပြဋ္ဌာန်းချက်တွေကြောင့်နိုင်ငံရေးပါတီတွေအတော်များများမှတ်ပုံပြောင်းတင်ဖို့အတွက်အခက်တွေ့နေတဲ့အကြောင်းကိုကိုသိန်းထိုင်ကတင်ပြပေးခဲ့တာပါမလေးရှားရောက်စကိုင်းသူစကိုင်းသားတွေဘလို့အခက်ခဲကြုံရတာရှိသလဲဆိုတာကိုတက်လက်တင်ပြပေးပါမယ် မလေးရှားနိုင်ငံကိုရောက်နေကြတဲ့စကိုင်းတိုင်းဒေသခံမြန်မာနိုင်ငံသားတွေနိုင်ငံကူးလက်မဲ့ passport တက်တန်းထိုးတဲ့အခါမှာနိုင်ငံရေးမပတ်သက်ရဘူးဆိုတဲ့ဝန်ခံချက်ကိုပါမြန်မာတန်ယုံကလက်မှတ်ထိုးခိုင်းနေပါတယ်။မြန်မာနိုင်ငံထဲမှာလည်းစကိုင်းတိုင်းမှတ်ပုံတင်ကန်ဆောင်ထားတဲ့သူတွေကိုနေမီကန့်တက်တာဖမ်းဆီးတာတွေကိုစစ်တပ်ကတိုးပြီးတော့လုလာနေတာတွေရှိတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုတော့ကိုငင်းချမ်းပြောပြပါမယ်ရှင
်။မလေးရှားရောက်စကိုင်းတိုင်းဒေသခံတွေ passport တက်တန်းထိုးတဲ့အခါနိုင်ငံရေးမှာမပတ်သက်ရဘူးဆိုတဲ့အချက်ကိုမြန်မာတန်ယုံဘက်ကလက်မှတ်ရေးထိုးခိုင်းနေတယ်လို့မြန်မာအလုံသမားတွေကပြောပါတယ်။ဒီလိုအခြေအနေတွေကြောင့်မလေးရှားကမြန်မာတန်ယုံနဲ့မြန်မာအလုံသမားတွေကြားပြဿနာကြီးထွားလာကြောင်းမလေးရှားရောက်မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေချိန်စကိုင်းတိုင်းကနေမလေးရှားမှာတွားရောက်အလုံလုံနေသူတွေကိုပါမြန်မာတန်ယုံကစောင့်ကြည့်နေပုံရတယ်လို့မြန်မာရွှေပြောင်းအလုံသမားများကော်မတီရဲ့ဥက္ကဋ္ဌတော်သူစာမောင်က VOA ကိုပြောပါတယ
်မလေးရှားဘက်မှာလေငါးညင်းဆောင်နဲ့ထုတ်ထားတဲ့ passport တွေကိုတိုင်ယုံမကမကူညီဘူးတချို့အဲ့ငါးညင်းဆောင်နဲ့ပေါ့နော်ဒီကင်ထားတဲ့ဒီ passport တွေတက်တန်းထိုးတဲ့ခါမှာသူတို့ခံဝင်ချက်လက်မှတ်ထိုးခိုင်းတယ်အဲ့လိုမျိုးတွေပေါ့ဒီလိုမျိုးတွေဖြစ်နေကြတော့ဒီက latest သတင်းမှာငါးညင်းဆောင်တွေဟာအခုချိန်မှာနိုင်ငံကြောက်တယ်ဆိုတဲ့အကြောင်းငါးညင်းဆောင်မှာရှိနေတဲ့လူတွေဒီ serious ဖြစ်နေပြီဆိုတဲ့အကြောင်းကျွန်တော်တို့ကတင်ပြရမယ
်မြန်မာ passport ကင်ထားတဲ့သူတွေတဲကစကိုင်းတိုင်းကလာကြတဲ့မြန်မာနိုင်ငံသားတွေအရေးကိုလည်းကိုင်းတွယ်မပေးတော့ဘူးလို့လဲဆိုပါတယ်မလေးရှားမှာမကြခင်ကလူတက်မှုနဲ့ဆွဆွဲခံထားရတဲ့လူငယ်6ယောက်ရဲ့အမှုကိုမြန်မာတန်ယုံကကူညီဖို့ညှင်းဆန်ခဲ့တယ်လို့လဲပြောပါတယ်အကြောင်းကတော့စကိုင်းတိုင်းကလာတဲ့ passport ကိုင်းထားသူတွေကိုမြန်မာတန်ယုံဘက်ကမကူညီကြောင်းတန်ယုံတာဝန်ရှိသူကတုံ့ပြန်ခဲ့တယ်လို့ဒေါ်သူစာမောင်ကအခုလိုဆက်ပြီးပြောပါတယ
်မင်းတို့က passport ကိုင်းထားပြီးတော့ဘာဖြစ်လို့ရှိကြောင်းလို့ဒါဖဲ့စည်းကိုလာပြီးတော့ဆက်တွေ့ပြီးတော့အခုညီတောင်းနေရလဲဆိုကျွန်မမေးစီရတာသူတို့တန်ယုံကိုသွားတယ်လေတိုင်ယုံပထမဆုံးသူတို့ inform လုပ်တဲ့အချိန်မှာတိုင်ယုံက light payment ဆိုပြီးပြောတယ်တဲ့ပြောပြီးတော့မှသူတို့ရဲ့ passport တွေကြည့်တဲ့အခါမှာသူတို့ရဲ့ passport ကလည်းစကိုင်းတိုင်းဘက်ကဖြစ်နေတဲ့အတွက်ကြောင့်မို့စကိုင်းတိုင်းက passport တွေအကုန်လုံးနဲ့စကိုင်းတိုင်းအားလုံးရဲ့သူ့ရဲ့နိုင်ငံသားတွေကို cancel လုပ်ထားတာဆိုပြီးတော့ပေါ့နော်ဒါကြောင့်မို့လို့တိုင်ယုံဘက်ကထွက်မလိုက်ကြပါဘူးအဲ့လိုပြောတယ်ပေါ့နော်ကြားနေမှလည်းခင်ဗျာ shock ပေါ့နော် shock ကြသွားတယ်ဒီမလေးရှားနိုင်ငံမှာစကိုင်းတိုင်းဘက်ကအမျိုးဆုံးကင်ဆောင်ပြီးတဲ့နောက်ပိုင်းမှာမှ passport ထုတ်ထားတဲ့လူကအများကြီးပဲဒီသူတို့ passport တွေကတူတော့မြန်မာတန်ယုံကဖြတ်တင်လိုက်တဲ့သဘောပေါ့
မလေးရှားကမြန်မာတန်ယုံကို VOA ကဆက်သွယ်ဖို့စ조사ခဲ့ပေမဲ့လည်းမရခဲ့ပါဘူးမြန်မာနိုင်ငံထဲမှာလည်းဆက်မှုဆောင်ကဆက်ယုံအလုံယုံတွေမှာသခိုင်းတိုင်းမကွေးတိုင်းကမှတ်ပုံတင်ကင်ဆောင်ထားသူတွေကိုလက်မခံသလိုအလုံထုတ်ခံခဲ့ရသူတချို့လည်းရှိပါတယ်မန္တလေးမြို့ရင်းနဲ့ပြည်ဦးလွင်ဘက်မှာလည်းသခိုင်းတိုင်းမှတ်ပုံတင်ကင်ဆောင်ထားသူတွေကိုအဓိကထားပြီးစောင့်ကြည့်နေကြောင်းဒေသခံတချို့ကပြောပါတယ်ဒီနေ့တောက်ကြနေမှာလဲကချင်ပြည်နယ်တနိုင်းမြေကြီးနားလီတို့လမ်းမပိုင်းပေါ်ကသခိုင်းတိုင်းမှတ်ပုံတင်ကင်ဆောင်ထားသူတွေကိုမြန်မာစစ်တပ်ကအဓိကထားစစ်ဆေးနေကြောင်းသခိုင်းတိုင်းနိုင်ရုံမျိုးကဒေသခံတူက VOA ကိုပြောပါတယ်ဒီလမ်းပေါ်မှာမြန်မာစစ်တပ်ရဲ့စစ်ဆေးဂိတ်တွေများတယ်လို့လက်နက်ကင်တချို့ရဲ့ဂိတ်တွေလည်းရှိနေတာပ
ါဟုတ်တယ်ဒီလအထင်းမှာတော်တော်လေးတော့ဒီမြေကြီးနားနဲ့နိုင်ရုံဓာတ်တစ်လျှောက်ကစစ်ဆေးများတယ်ဒီဘက်ကလေးဆိုတော့ကျွန်တော်လေးတေချာတော့မသိဘူးဒါပေမဲ့ဟုတ်တယ်ဒါတော့
စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ပြီးလက်နက်ကင်တော်လှန်ကြတဲ့ဒေသတွေထဲမှာသခိုင်းတိုင်းလည်းပါဝင်တာပါသခိုင်းတိုင်းကဒေသတော်တော်များများမှာတိုက်ပွဲတွေဖြစ်ပွားနေသလိုစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေရွာတွေမှာမီးရှို့မှုတွေတောက်လျှောက်ရှိနေသလိုဒေသခံတွေဖမ်းဆီးခံရတာစစ်ကြောင်းတွေဝင်လာချိန်မှာတပ်ဖြတ်ခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ဒါကတော့မလေးရှားမှာရောက်နေကြတဲ့စကိုင်းတိုင်းတွင်းကဒေသခံတွေအခက်အခဲကြုံနေရတဲ့အကြောင်းကိုကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါ။တောက်ကြနေညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍတုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနိုင်ဤပညာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA American တန်ရဲ့ Match လ3ရက်တောက်ကြနေညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည9နိုင်ကနေပြတော့မှာ10နိုင်အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုထုတ်လွှင့်တဲ့အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တရင်ကြီးတိုက်ရိုက်နားဆင်လို့ရပါတယ်ရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေ၊ပျော်လင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြတာတွေက သတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာညချမ်းပါရှင်2023ခုနှစ်မတ်လ3ရက်တောက်ကြနေ့ညရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925နဲ့32နောက်လိုင်းလမီတာ190ကနေလည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတလဲတင်ပြပေးမှာပါတောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ပြပေးမယ့်အထဲကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံကစစ်ပီးဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပိုမိုရရှိလာအောင်ဩစတြေးလျအစိုးရကိုနှိုးဆော်တိုက်တွန်းနေတယ်လို့ပဲဒီထိုင်းမြန်မာနယ်စပ်ကစစ်ပီးဒုက္ခသည်တွေကိုလည်းကိုယ်တိုင်သွားရောက်တွေ့ဆုံပြီးတော့အားပေးစကားပြောကြားခဲ့တယ်လို့ဩစတြေးလျအိမ်နောက်ရှင်အလှမဲ Charity Queen Tarafu Sushin Masofia Sakis ကပြောပါတယ်မြန်မာရေးကိုဩစတြေးလျအစိုးရကပိုးပြီးတော့ထိရောက်ရောက်ကူညီပံ့ပိုးဖို့ဆက်ပြီးတော့တောင်းဆိုသွားမယ်လို့လည်းသူကပြောပါတယ်သိမကြခင်တုန်းကပဲဒီထိုင်းမြန်မာနယ်စပ်ကိုကိုယ်တိုင်သွားရောက်ခဲ့တဲ့ဩစတြေးလျအိမ်နောက်ရှင်အလှမဲမက်ဆိုဖီယာဆာကစ်ကိုဆက်သွယ်မြေမြန်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ပေးထားပါရရှင်မင်္ဂလာပါမက်ဆိုဖီယာရေအခုလိုမျိုး VOE အမျိုးသမီးကဏ္ဍမှာဒုတိယကြိမ်ပြန်တွေ့ရတာလည်းအရင်လည်းဝမ်းသာပါတယ
်။ဟုတ်ကဲ့တွေ့ရတာပြန်တွေ့ဆုံရတာလည်းဝမ်းသာပါတယ
်။ဟုတ်ကဲ့ပါ။မက်ဆိုဖီယာနေကကျွန်မကဒါပြီးခဲ့တဲ့2022နိုဝင်ဘာလပေါ့နော်အဲ့နိုဝင်ဘာလမှာတော့အမအနေနဲ့ဒီဩစတြေးလျနိုင်ငံရဲ့အိမ်ဆောင်ရှင်အလှမယ်ပေါ့နော်ပရာဟိတာအလှမယ်တရဖူရတဲ့ချိန်တုန်းကကျွန်တော်တို့တခါစုံခဲ့ကြတယ်အဲ့ဒီချိန်တုန်းကလည်းဒါအမဘလို့ရဲ့ချက်တင်တဲ့ဒီလှမယ်ပြိုင်ပွဲကိုဝင်ပြိုင်ခဲ့တယ်ဆိုတော့လည်းကျွန်တော်တို့ပြောခဲ့ကြတယ်ဒီထဲမှာကျွန်တော်ဖမဲ့ရတယ်ရှိနေသေးတာကမြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်တက်နိုင်တဲ့နေရာနေပြီးတော့အမအနေနဲ့ပို့ပြီးတော့ထိရရောက်ပါဝင်ခြင်းနဲ့အတွက်ဒီလိုအလှမယ်ပြိုင်ပွဲမှာဝင်ပြိုင်ခဲ့တယ်ဆိုတာကိုလည်းပြောခဲ့တာကိုလည်းမှတ်မိပါတယ်ဆိုတော့အခုကျမသတိထားမိတာမက်ဆိုဖီယာကဒီတိတ်မကြခင်ရက်ပိုင်းတုန်းကတော့ဒါထိုင်းမြန်မာနယ်စပ်ကိုရောက်သွားတာကိုကျွန်တော်ပုံနေတဲ့တချို့တွေ့ရပေါ့နော်ဆိုတဲ့အခါကျတော့အဲမြန်မာနိုင်ငံကစစ်ပေးတဲ့ဒုက္ခတွေကိုတွေ့နေတဲ့ပုံတွေလည်းကျွန်မတွေ့ခဲ့ရတယ်ဆိုတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကကျွန်မသိချင်တာပါဆိုတော့အလှမယ်တယောက်အနေနဲ့ဒါပရမဆုံးချိန်သွားရောက်တာလားဒီခီးစဉ်ကဘယ်လောက်ရှိကိုအတွက်အရေးပါသလဲအချင်းချုပ်လေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ဟိုမက်ကင်ပီတွေတွေ့တဲ့ပုံတွေကလေဟိုဟုတ်ပါတယ်မာဒီမဲဆောက်ကိုပေါ့နော်တွာလာခဲ့တဲ့ဒီမဲဆောက်ကိုဘာလို့ရွေးချယ်လဲဆိုတော့မဲဆောက်မှာကကိုယ်ပမာတွေတော်တော်များများရောက်နေဒုက္ခတွေရောက်နေလေဒုက္ခတွေအများကြီးရောက်ပြီးတော့အထူးသဖြင့်အမအနေနဲ့ဒီအလှမယ်ပွဲရပြီးကြတဲ့ကဟိုကိုဟီမနီတေရီယန်နဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုမျိုးကိုယ့်ရဲ့တိုင်းပြည်အတွက်ကိုဘယ်လိုအကျိုးပြုရမလဲဆိုပြီးစဉ်းစားတဲ့အခါမှာကိုယ့်အနေအထားနဲ့တိုင်းပြည်တွင်းကိုပြန်ဝင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာလေเนาะတိုင်းပြည်တွင်းမှာဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာဖြစ်တဲ့အတွက်ကိုဒီမဲဆောက်ကိုမဲဆောက်မှာဗမာတွေအများကြီးရှိဆိုတော့ကိုကသိတယ်လေပြီးတော့အဲ့မှာမဲဆောက်မှာအထူးသဖြင့်ဒုက္ခတဲ့စခန်းကလေးတွေပေါ့เนาะများသောအားဖြင့်ကလေးတွေကျောင်းနေတက်ပြီးတော့ပညာရေးမှာဟိုပေါ့เนาะပညာရေးမှာဒုက္ခရောက်နေတဲ့ကလေးတွေရှိတယ်ဘလို့မှသွားစဉ်းစားမိတာဒီကလေးတွေပညာရေးကအရင်အရေးကြီးတယ်အဲကလေးတွေကဒီနောက်လာနောက်ตาအနာဂတ်အတိုင်းပြီကိုပြန်လဲထူထောင်တဲ့အခါသူတို့တွေရဲ့ကဏ္ဍအရေးကြီးတယ်လေအဲ့တော့ပညာရေးနဲ့ဘယ်လိုကူညီရမလဲပေါ့နော်နောက်တစ်ခါဆေးရုံကြတော့လဲဆေးရုံဆေးကန်းကြတော့လဲမဲရော်ဆေးကန်းပေါ့နော်ဆီယာမိုင်တော်စင်ပြာမောင်ဟာသူဒီမဲရော်ဆေးကန်းကိုဟိုလှုပ်ဆောင်နေတာနှစ်ပေါင်းများစွာရှိပြီအဲ့တော့ဩစတြေးလျအစိုးရအနေနဲ့များပေါ့နော်ဒီ humanitarian နဲ့ပတ်သက်ပြီးတော့ဘယ်လိုများအထောက်အကူတွေပြုနိုင်မလဲဆိုပြီးတော့ကိုယ်တိုင်ဟိုကိုယ်ဆုံးဖြတ်ချက်နဲ့ကို ကိုပတ်စံနဲ့ကိုပေါ့နော်ကိုတွားပြီးတော့ volunteer လေးဟိုတွားပြီးတော့တွေ့ဆုံပြီးတော့ကိုကိုယ်တိုင်လည်းဒီအလှူအတန်းတွေပြုခဲ့တယ်ပေါ့နော်ကိုရဲ့ပြီးဟိုပြည်သူတွေတတ်နိုင်တဲ့တစ်ဖက်ကနေပြီးတော့ကိုထောက်ပံ့ခဲ့တယ်ပေါ့
ဆိုတော့အခုလိုမျိုးမြန်မာနိုင်ငံကစစ်ပေးတင်ဒုက္ခတွေရနော်ကိုယ်တိုင်ပေါ့နော်ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေနဲ့အနီးကပ်တွေ့ပြီးတော့မှသူတို့ရဲ့နေထိုင်မှုတွေလည်းမြင်ခဲ့ရတယ်ဒီလိုတွေ့ဆုံပြီးတဲ့အခါမှာရောကိုဘယ်လိုခံစားရလဲကိုတို့ရဲ့ယုံကြည်ချက်ခံယူချက်ပြောင်းသွားတာမျိုးတွေရောဖြစ်လာ
ဘလို့ပြောင်းသွားစီလဲဆိုတော့ဟိုးတော့ဒီခရီးကိုမတွားခင်တော့တော့ပေါ့နော်ဒီအတွင်းနဲ့ PDF တို့တိုက်ပွဲဝင်နေတာတို့အဲဆိုတာတွေကအင်တာနက်ပေါ်မှာပဲတည်ရတဲ့သတင်းတွေလေနော်ဆိုကိုကဒီ social media တွေမှာပဲဖတ်ရတဲ့သတင်းတွေပေါ့တကယ်ကိုယ်တိုင်ကိုကြလက်တွေ့ကြကြတကယ်မြေပြင်ထဲကိုရောက်သွားတဲ့အခါကျတော့အဲရှိလာတဲ့အားတွေကပြောမပြတတ်အောင်ပဲဘာဖြစ်လို့လဲဆိုတော့အင်တာနက်ပေါ်မှာကြားနေရတာမြင်နေရတာနဲ့ကိုတကယ်မြင်ရတဲ့အရာပို့ပြီးတော့ခန်းစားချက်ကပိုသိတာတယ်လေနော်အဲ့လိုတကယ်ပညာတတ်တွေစူးစီးထားတဲ့ကလေးတွေအများကြီးပဲပေါ့နော်18 19 16နှစ်အရွယ်လေးတွေလည်းပါတယ်သူတို့တွေရဟိုဟာပေါ့နော်ယုံကြည်ချက်ကိုကိုမြင်ရတယ်ပေါ့နော်ကိုကိုယ်တိုင်မြင်ခဲ့ရတယ်သူတို့တွေမှာခံယူချက်ကတခုပဲရှိတယ်ဒီတော်လန်ရေးကသူတို့အောင်းအောင်းမယ်ဟိုသူတို့အပြီးဆုံးထိတိုက်မယ်ဆိုရင်ခံယူချက်ပေါ့နော်အဲ့တော့ကို့အနေနဲ့လည်းပို့ပြီးတော့အားတွေရှိတာတယ်ဒီတော်လိုင်းကအောင်အောင်မြင်မှာအဲ့တော့ဒီတော်လိုင်းကိုအမြန်ဆုံးပြီးဆုံးဖို့အတွက်ဒီကလေးတွေအမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့နော်အိမ်ရှိသေးတဲ့သူတွေမိသားစုရှိသေးတဲ့သူတွေအတွက်အိမ်ပြန်နိုင်ဖို့အတွက်ငါတို့တွေကဒီတိုင်းပြည်အပြင်ဘက်ကနေပြီးတော့ပြည်ပနေပြီးတော့ငါတို့ဒီထက်မကောက်ပို့ပြီးတော့ပံ့ပိုးရမယ်ပို့ပြီးတော့အမြန်ဆုံးဒီခီးကိုရောက်အောင်ဟိုပြီးဆုံးအောင်ငါတို့အမြန်ဆုံးလုပ်ပေးရမယ်လုပ်ဆက်ရှိရလုပ်ရမယ်ဆိုတာကိုပို့အားရှိလာတယ်အမှန်တမ်းပြောရရင်တော့ဒီခီးမထွက်ခင်တော့ကတော့ကိုယ်လဲဇဝေဇဝါဖြစ်တယ်ဒီတိုက်ပွဲဒီတော်လိုင်းကြီးဟာနိုင်ပါမလားဆိုရဲဇဝေဇဝါပေါ့နော်ဘလောက်အချိန်ကြာမလဲပေါ့နော်ဆိုရဲစိတ်တွေရှိခဲ့တယ်ဒါမဲ့ဒီအခုဒီခရီးကကိုတွေးလိုက်ရတဲ့သူတို့ရဲ့ဟိုမယုံကြည်နိုင်လောက်အောင်ရဲရင်နဲ့ဟိုပါပေါ့နော်စိတ်သက်တွေနဲ့အခီးပေါက်နေတဲ့အရာတွေတွေးလိုက်တော့ဒီတိုက်ပွဲကအမြန်ဆုံးအောင်မြင်မယ်ဆိုရဲဟိုတော်လိုင်းကြီးဒီတိုက်တော်လိုင်းကြီးကအောင်မြင်မယ်ဆိုရဲစိတ်သက်တဲ့ကိုယုံကြည်ချက်နဲ့ပြန်လာတဲ့အတွက်ကိုဟိုအရန်ဟိုမှာဟိုအားရှိပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီခီးစင်ကကိုအတွက်ဘလောက်ထိအရေးကြီးတဲ့ခီးစဉ်လို့ပြောနိုင်မလဲရှင
်အာပွင့်လင်းဆုံးပြောရရင်တော့ဘဝတသက်တာမှတကယ်ဟိုပေါ့နော်ဟိုမမေ့နိုင်တဲ့ခီးစဉ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုကိုရဲ့ရဲဘော်တွေကိုကျွန်မအားပေးစကားတွေပြောကြနိုင်ခဲ့တယ်ကျွန်မကိုယ်တိုင်လည်းသူတို့တွေနဲ့အတူတူဟိုဟိုသွားလာလှူရှားပြီးတော့ပေါ့နော်ဟိုမြေပြင်အခြေအနေတွေအကုန်လုံးကိုလေ့လာပြီးတော့ဟိုမျက်စိနဲ့မျက်ဝါးထင်ထင်တအံ့မြင်ခဲ့ရပြီးတော့အရန်ကိုလည်းအားရှိတယ်အဲပြီးတော့ဟိုဘုံလဲကုန်ယူတယ်အဲ့တော့ကျမတို့ကဒီခီးစဉ်ကတော့အရန်ကိုဘဝတသက်တာမှာဟိုတကယ်ကိုမှတ်တမ်းတင်လောက်ပွဲရခီးစဉ်လေးပ
ါဒီအလှမဲ့တယောက်အနေနဲ့ပေါ့နော်ဒီပရာဟိတတရဖူစောင်းထားတဲ့အလှမဲ့တယောက်အနေနဲ့မြမရင်းနဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဘလို့ပုံစံမျိုးနဲ့ပို့ပြီးတော့ထိရအောင်ပေါ့နော်လုတ်ဖို့အတွက်ကောကိုဘကပြင်ဆင်နေရတော့ရှိပါလေ
ရှိတယ်အများကြီးပဲရှိတယ်ပေါ့နော်ဟိုခီးရပြန်ရောက်ပြီးကစားအခုခဏလေးဒီတရက်နှစ်ရက်အချိန်ယူနားပြီးတာနဲ့နောက်အပတ်ကစပြီးတော့ပေါ့နော် program ဆွဲရမှာပေါ့ statement ပြင်ဆင်မယ် statement ပြင်ဆင်ပြီးတော့ဒီ submit လုပ်ပေးဒီ statement တွေကို submit လုပ်ပြီးတော့ parliament ကို submit လုပ်ပြီးတော့ parliament မှာကြားနာရှောက်ထားခွင့်ရအောင်အထူးသဖြင့် humanitarian နဲ့ပတ်သက်ပြီး human rights ပေါ့နော်မျိုးသမီးတွေဒုက္ခသည်တွေဟိုမှာကလေးတွေပေါ့နော်ကလေးတွေဒုက္ခရောက်နေတယ်ဒီ human rights နဲ့ပတ်သက်ပြီးတော့လည်းအမှ submit လုပ်မယ်ဒီ documents တွေကို submit လုပ်ပြီးတော့ဒီ australia အနေနဲ့တခုမဟုတ်တခုတော့ထိထိမိမိတော့ကင်တွယ်ပြီးတော့ supporting လုပ်ပေးပါဆိုပြီးတော့အမတောင်းဆိုမယ်ကိုယ်တိုင်ကိုကြတွေ့ခဲ့ရတဲ့အတွက်ကိုပို့ပြီးတော့လဲကိုလောက်ရတာပို့ကောင်းတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရင်ထဲကတကယ်တွေ့ခဲ့ရတဲ့အရာကိုတကယ်ခံစားရပြီးတော့ဒီ submit လုပ်တဲ့အရာမှာထိရောက်မယ်လို့ထင်တယ်လေဘာဖြစ်လို့လဲဆိုတော့အမလက်တွေ့ကြကြတမအခုဆိုလို့ရှိရင်ကိုဟိုကိုပထမတော့လုံနေတာထက်ကိုပို့ပြီးတော့အားရရှိလာတယ်ပို့ပြီးတော့လဲဟိုလုတ်ဖို့ပို့ပြီးတော့ဆန္ဒတွေပြင်းပြလာတယ်ဒါဆိုကိုယင်နဲ့ယင်းပြီးတော့သွားတဲ့ကိုရဲ့နှလုံးသားနဲ့ကိုရဲ့ယင်နဲ့ယင်းပြီးတော့သွားခဲ့တဲ့ခကြီးမှဟိုတိုထိတ်တိုက်ကိုအကုန်လုံးကိုတကယ်ကိုမှမျက်ဝါးထင်ထင်ပေါ့နော်တွေ့မြင်ခဲ့ရတော့ဟိုသူတို့တွေအတွက်ကိုကချစ်ရနေပြီးတော့ငါစူးစမ်းပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ငါလုတ်ပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ဟိုတွင်းထားပြီးတော့ဟိုတနည်းမဟုတ်တနည်းနဲ့ပေါ့နော်အောင်မြင်အောင်မလုပ်သွားမှာပါပြီးတော့ now fundraising တွေလည်းလုပ်ဖို့ရှိတယ်ဟို probably charity တွေလည်းလုပ်ဖို့ရှိတယ်ပေါ့နော်ကိုယ့်ရဲ့တက်နိုင်တဲ့တစ်ဖက်တစ်လမ်းနေပြီးတော့ဒီနီးမဟုတ်ရင်နောက်တနည်းမဟုတ်ရင်နောက်တနည်းနဲ့ပြောင်းပြီးတော့ဟိုအမျိုးမျိုးစူးစမ်းသွားမှာပါ
ဆိုတော့လက်ရှိမှာရော ဩစတြေးလျအစိုးရအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကူညီပံ့ပိုးမှုတွေကထိရောက်တယ်လို့ထင်လားဘာတွေပို့ပြီးတော့ဆက်လုပ်တင်တယ်လို့ထင်လဲ
လက်ရှိမှာတော့မထိရောက်ဘူးဘာဖြစ်လို့လဲဆိုတော့ဒီဩစတြေးလျအစိုးရအနေနဲ့ဟိုဗမာအရေးကိုကိုက်တွေ့တာတော်တော်သွေးအေးတယ်တော်တော်လည်းဟိုခွာရဖြစ်သွားတယ်ပေါ့နော်အဲအမအနေနဲ့တွေးကြည့်မိတာကတော့ဟိုဒီတကဘာလုံးမှာဟိုပြဿနာပေါင်းစုံကတနေရာမဟုတ်တနေရာတစ်ခုပြီးတစ်ခုထဖြစ်နေတယ်လေနော်ဆိုတော့အမဟိုအရင်တုန်းကပြောခဲ့တယ်လို့ပဲပြောနော်ကို့ဗမာအရေးကတော်တော်ဟိုကံမကောင်းရှာဦးလေဗမာအရေးထဖြစ်တဲ့အချိန်မှာအာဖဂန်နစ္စတန်အရေးတွေထဖြစ်တယ်တခါဟိုမှဗလဲငလင်းလှုပ်တာတို့နော်ယူကရိန်းလည်းစစ်ဖြစ်တဲ့အဲ့ယူကရိန်းအရေးမှာတော်တော်ကြီးတို့မှဗမာအရေးအားနေသွားတယ်ယူကရိန်းစဖြစ်ထရပါနော်ယူကရိန်းကတစ်နှစ်ကျော်သွားပြီမြန်မာအရေးကနှစ်နှစ်ကျော်သွားပြီအဲယူကရိန်းစမဖြစ်ခင်တော့မြန်မာအရေးတော်တော်ကြီးတို့မှဟိုမီဒီယာစဲမှာရောဩစတြေးလျဂါဗာမန့်အနေနဲ့ဦးစားပေးအဆင့်ထဲမှာလည်းပါတယ်ပေါ့နော်အဲအခုတခါတူရကီမှာလည်းမြင်းကလေးတွေလှုပ်တဲ့လူတွေတောင်းတဲ့ချီတေဆုံးတဲ့အဲ့လိုမျိုးတွေဆိုတော့အဲဩစတြေးလျဂါဗာမန့်အနေနဲ့ဟိုမြမအရေးကိုဘယ်လိုနည်းနည်းလေးအာရုံစိုက်မှုကနည်းသွားတယ်သူတို့တလောက sanction တော့လုပ်တယ်ဒါပေမဲ့အဲ့ထပ်ပို့ပြီးတော့ထိရောက်တဲ့အရာကိုဘာမှလုပ်မယ်ဆိုတာ JR တိကျပြတ်သားမှုမရှိဘူးအဲ့ဒီအတွက်ကြောင့်မို့လို့လည်းမစဉ်းစားလိုက်တာကောင်းပြီဟိုဒီနိုင်ငံရေးပိုင်းဆိုင်ရာကိုသူတို့ဟိုပေါ့နော်ဘာမှမလုပ်ပေးနိုင်တော့မှ humanitarian နဲ့ပတ်သက်ပြီးတော့သူတို့တစ်ခုခုတော့လုပ်ပေးနိုင်ရမယ်လုပ်ပေးအောင်လဲဟိုငါချိုးစားမယ်ဆိုရင်စိတ်နဲ့ဒီ humanitarian line back ကိုရွေးချယ်ပြီးတော့အခုလို့ဒီမဲဆောက်ကိုတကူတကကိုယ်တိုင်ကိုကြောက်ကိုစိတ်နဲ့ကိုသွားပြီးတော့ပေါ့နော်ဒီဟို document တွေစုဆောင်းတယ်ဟို shortage ဟိုပေါ့ပေါ့ sorry footage တွေလည်းရအောင်ယူခဲ့ရပေါ့နော
်ဟုတ်ကဲ့ပါအခုလို့အချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများကြီးတင်ပါတယ်ရှင့်
Give it to my energy. I found the power.
အမျိုးသမီးကဏ္ဍပါရှင်ထမင်းမနေဆက်ကိုကိုရိုင်းသွားရောက်ခဲ့ပြီးတော့မြန်မာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ဩစတြေးလျအိမ်နောက်ရှင်အလှမဲမက်ဆိုဖီယာဆာကစ်ကိုမြင်မြန်ခဲ့တာပါအခုဆက်ပြီးတော့တုဒ္ဒအဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ဒီကိုဗစ်ကာလအစားအစာအတွက်အပိုဆောင်ထောက်ပံ့ချေးပေးတာကိုအမေရိကန်ပြောင်စုမှဖြတ်တောက်လိုက်တာနောက်ဖက်နက်တိုက်တဲ့လုပ်ငန်းတွေရဲ့အကျက်အတဲနဲ့ TikTok app ကိုဖြတ်ကြဖို့အမေရိကန်ဆိုရကညွှန်ကြားထားတာစတဲ့အကြောင်းအရာတွေကိုဒီတစ်ပတ်သုတဆုံးလေအမေရိကန်တခွင့်အစီအစဉ်မှာကိုအောင်ကတင်ဆက်ထားပါတယ်ရှင်
အမေရိကန်35ပြည်နယ်နဲ့တချို့နယ်မြေတွေမှာအစားအစာအတွက်အပိုဆောင်ထောက်ပံ့ကြေးပမာဏကိုပုံမှန်အတိုင်းပြန်လည်လျှော့ချပြီးသွားတော့မှာဖြစ်ကြောင်းဖုန်းနဲ့ရော text email လက်ကမ်းစာဆောင် social media တွေပါအသုံးပြုပြီးတော့ဘာသာစကားအမျိုးမျိုးနဲ့တာဝန်ရှိသူတွေကကြိုတင်တည်ပေးပါတယ်အခုလိုပုံမှန်ပမာဏသာပြန်ပေးမယ်ဆိုရင်တစ်လကိုဒေါ်လာ90လောက်ရော့နေသွားတာပ
ါ I don't make a lot I'm a preschool teacher
ကျမကမူဂျိုကျောင်းဆရာမဆိုတော့ဝင်ဝင်မများပါဘူးအစားအသောက်ဝယ်ဖို့လည်းအတော်လေးခက်ပါလေ Snap စနစ်ထောက်ပံ့ကြေးစီစဉ်ကကျမကိုအတော်လေးအထောက်အကူပေးပါလေ
ဝင်ငွေအပေါ်ခြေခံပြီးတော့အပိုဆောင်ထောက်ပံ့ကြေးပေးတာကြောင့်သူရနေတဲ့ပမာဏ250ရဲ့တဝက်သာရတော့မှာပါ Congress ရဲ့ခွင့်ပြုချက်နဲ့ကယောဂါကာလစတင်တဲ့2020မတ်လကစလို့ထောက်ပံ့ကြေးပေးလာတာဖြစ်ပြီးအဲ့ဒီနောက်တစ်နှစ်အကြာမှာဒီအစီအစဉ်ကိုတိုးချဲ့ခဲ့ပါတယ်COVID-19 ရောဂါထိန်းချုပ်ဖို့ဥပဒေအရကြက်မှတ်လာတဲ့ကာလတစ်လျှောက်အခုလိုအပိုဆောင်ထောက်ပံ့ကြေးပေးတာဖြစ်ပြီးလာမယ့်ပေမှာဒီလိုအရေးယူဆောင်ရွက်တာတွေအဆုံးသတ်မှာဖြစ်တဲ့အတွက်အပိုဆောင်ထောက်ပံ့ကြေးလျှော့ချလိုက်တာပါ
And of course it's going to fall on the
Snap အစီအစဉ်မှာပါဝင်ထားသူမလောက်မငါစားလောက်ရုံသာရတဲ့နွမ်းပါသူတွေအပေါ်သာတက်ရောက်မှာပါထောက်ပံ့တဲ့အစီအစဉ်ပြောင်းပြီဆိုရင်တော့ Snap ထောက်ပံ့ကြေးရတဲ့သူတွေဟာဖြန့်မြတ်တရက်ကို6ဒေါ်လာလောက်ပဲရတော့မှာပါ
အခုအခါမှာပြည်နယ်78ပြည်နယ်ကအပိုဆောင်ထောက်ပံ့ကြေးတွေရပ်ဆဲထားပြီးဖြစ်ပြီးအဲ့ဒီလိုဆောင်ရွက်တာကြောင့်လူ100သန်းလောက်အပေါ်တက်ရောက်မှုရှိပါတယ်။အဲ့ဒီနောက် Congress ကလည်းဒီထောက်ပံ့ကြေးအစီအစဉ်ကိုစောစီးစွာရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုရှင်လာတဲ့ငွေတွေကိုဝင်ငွေနဲ့မိသားစုဝင်တွေရဲ့တာသမီတွေနှွေရသည့်အစားအစာပံ့ပိုးပေးတဲ့အမြဲတမ်းအစီအစဉ်အတွက်အစားထိုးသုံးစွဲပါတယ်။ဒီလိုဆုံးဖြတ်ချက်ဟာဝင်ငွေနဲ့သူတွေအဖို့တော့အတော်လေးထိခိုက်တာပါ
I am a little concerned with the
ထောက်ပံ့ကြေးလျှော့ပေးတော့မှဆိုတော့စိုးရိမ်ရပါတယ်ဈေးသွားဝယ်ရင်တကယ်မဖြစ်မနေလိုအပ်တာတွေကိုသာဝယ်နေရပါမုတ်တည်ရည်စားတွေလည်းမဝယ်နိုင်တာဘာမှမဖြစ်ပေမဲ့လည်းအခုတော့တကယ်ကိုစိတ်ရှုရပါတယ
်အပိုဆောင်ထောက်ပံ့ကြေးပေးခဲ့တာကြောင့်ကာယောဂါကာလအတွင်းအမေရိကန်တွေအစားအသောက်အတွက်ပူပန်စရာမလိုတော့တာကြောင့်ဒီအစီအစဉ်နဲ့ပတ်သက်လို့ကြွကျင်သူတွေကအတော်လေးချီးကျူးကြပါတယ်ဒါပေမဲ့လည်းအခုလိုငွေကြေးဖောင်းပွားမှုဖြစ်ပွားနေခြင်းကုန်စည်နှုံးတွေကြီးနေတာကြောင့်ဒီအစီအစဉ်သာဖျက်တောက်လိုက်မယ်ဆိုရင်ဝင်ငွေနေသူတွေအခက်ကြုံလာမယ်အကြောင်းလဲသူတို့ကထောက်ပြပါတယ်ခင်ဗျာ American ပြည်တော်စုမှာဖက်နှက်တိုက်လုပ်ငန်းဟာတွင်ကျဲလေးရှိပေမဲ့အခုခါမှာတော့အချက်တဲတွေရင်ဆိုင်နေရပါတယ်လေးစိတ်ဘူရာယုံဈေးဝယ်စင်တာစသဖြင့်ဖက်နှက်တိုက်ဆိုင်တွေဖွင့်လှစ်ထားရမှာကတ်ယောဂါကြောင့်လူအသွန်းလာနေလာပြီးတော့အခုလိုလုပ်ငန်းတွေထိခိုက်တဲ့အခြေအနေကိုဆက်ရောက်လာတာပါရေရှည်မှာတော့ပုံမှန်ပြန်လဲပတ်နိုင်ဖို့လုပ်ငန်းရှင်တွေကမျှော်လင့်နေကြတာပါမြို့မျိုးကအထင်ကရဖန်စတေရှင်ဘူရာယုံမှာမြို့ရင်းကူးလူသွားလာသူတွေအရေးအတွက်ကိုဗစ်ကာလကလေးကယုံနေသွားတာပါအခုကယုံပြန်တက်ကြသူတွေရှိပေမဲ့လည်းတော်တော်များများကပြောင်းအောင်တိုက်စရာမလိုတော့တဲ့တာမန်လမ်းလျှောက်ရှုခနဲ့တွေကသာဝစ်လာကြတာကြောင့်ခနဲ့တိုက်လုပ်ငန်းတွေရက်တည်းအခက်ကြုံနေပါတယ်ဒါပေမဲ့လည်းတချို့ကတော့မျိုးရိုးစင်ဆက်ကနေဆင်းသက်လာတဲ့အမှုအကျင့်တစ်ခုအနေနဲ့စီးထားတဲ့ရှူဖနက်တန့်စင်နေဖို့ဖနက်တိုက်ဆိုင်ကိုဝင်လို့ရှိပါတယ်
။ My father used to take the train down
အဖေကရထားစီးပြီးမျိုးလယ်ကိုနေတိုင်းလာလေးရှိပါတယ်။လာစဉ်လာတိုင်းတောက်ကြနေမနဲ့ဆိုရင်အလုပ်ကအပြန်ဖြစ်ဖြစ်အသွားဖြစ်ဖြစ်ကျွန်တော်ကသူနဲ့လိုက်လာပြီးဖန်စတေရှင်မှာဝင်ဖနက်တိုက်တာကိုထိုင်ကြည့်ပါတယ်။အနှစ်30ကြာပြီးတဲ့နောက်မှာတော့အဖေလိုပဲကိုလဲထိုင်ပြီးဖနက်ပြောင်အောင်တိုက်တဲ့ဆိုင်မှာဝင်လေးရှိပါတယ်
။အခုလိုဖနက်တိုက်ချင်သူတွေအများတော့ရှိတာမဟုတ်ပါဘူး။ခုကကိုဗစ်ထိန်းချုပ်လာနေတာကြောင့်လုပ်ငန်းနဲ့ရုံးတချို့ပြန်ဖွင့်လာပြီးမဲ့တော်တော်များများကတော့အိမ်ကနေအလုပ်လုပ်ကြပါတော့တယ်။ဒါကြောင့်ဖနက်တိုက်ဆရာလည်းမလိုတော့ပါဘူး။ဖနက်တိုက်လုပ်ငန်းတွေနာမကနာမည်ကြီး Kiwi ဖနက်တိုက်ဆေးထုတ်တဲ့ SC Johnson Company ကြီးကလည်းဝယ်လိုအားချဆင်းလာတာကြောင့် UK နိုင်ငံမှာ Kiwi စေးဆက်ရောင်းချတော့မှာမဟုတ်ဘူးလို့ဇန်နဝါရီလကကြေညာပါတယ်။ကတ်ယောဂါကြောင့်ဖနက်တိုက်ဆေးရောင်းချမှုဟာ2019ခုနှစ်ကထက်စာရင်2022ခုနှစ်အတွင်း29ရာခိုင်နှုန်းပစ္စည်းအရေအတွက်အားဖြင့် 28.3% ပမာဏအထိကျဆင်းသွားတယ်လို့ Nielsen Figures စောင့်ကြည့်အဖွဲ့ကြီးကပြောပါတယ်။ဟိုရုံးကဆိုရင်ပန်စတေရှင်ကဆိုင်မှာတရက်ကိုရှူဖနက်80ကနေ100လောက်အထိဖနက်တိုက်ပေးရပေမဲ့ခုအခါအင်္ဂါကနေကြာလာပေးနေအထိတရက်ကို30ကနေ50အထိလောက်ပဲတိုက်ရတော့တယ်လို့ဆိုပါတယ
် Since pandemic start
ကယောဂါစားကလေးကဖနက်တိုက်တဲ့လုပ်ငန်း85ရာခိုင်နှုန်းလောက်အလုံးမဖြစ်တော့ပါဘူးဆိုင်လာတဲ့လူတွေကယုံသမားတွေများတော့အဲ့ဒီကာလအိမ်မှာပဲလှုပ်လှုပ်ကြတာကြောက်မှာယုံပြန်လာကြချိန်မှာလဲဆိုင်ငားတဲ့လူတွေရောဆိုင်ငားတွေရောချက်ချင်းတော့အဆင်ပြေမှာမဟုတ်ပါဘူးဒါပေမဲ့တဖြည်းဖြည်းနဲ့တော့အဆင်ပြေလာမယ်ထင်ပါတယ်ဘယ်တော့လဲဆိုတာတော့မပြောတတ်ပါဘူ
းဈေးနှုန်းကလည်းအရင်တုန်းကအတိုင်းတရံတိုက်ခ8ဒေါ်လာသာယူရာကြောင်းခုလိုငွေကြေးဖောင်းပွားနေတဲ့အချိန်မှာပိုရုံးကလူအချိန်ပြည့်ဝန်ထမ်းတွေမထားနိုင်တော့ပဲကန်ထရိုက်ဝန်ထမ်းတွေကသာငှားထားနိုင်တော့တယ်လို့ဆိုပါတယ်တချို့ဆိုင်တွေမှာလဲဝန်ထမ်းအင်အားလျှော့ချပါတယ
် I usually to make it before
ဖနက်တိုက်ဖို့တော်တော်များများလာကြလေရှိပါတယ်အခုတော့ဆိုင်ဝန်ထမ်း3ယောက်မှ1ယောက်ပဲကျန်ပါတော့တယ်အရင်ကလူ60 80လောက်လာရကနေခုဆိုရင်တရက်ကို10ယောက်15ယောက်ပဲလာပါတော့တယ
်ခုလိုအခြေအနေကြောင့်ဆိုင်ငန်းပိုင်ရှင်ကဆိုင်ငားကမယူပဲကူညီပေးထားတယ်လို့ဆိုပါတယ်ကာဒန်နက်စ်အပါဝင်ဖနက်တိုက်လုပ်ငန်းရှင်တွေကတော့အသွားအလာတွေဟိုတုန်းကလိုပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်နေကြပါတယ်ခင်ဗျာအစိုးရထုတ်ပြန်ထားတဲ့ဖုန်းကွန်ပျူတာတွေကနေတရုတ်နိုင်ငံကပိုင်ဆိုင်တဲ့လူမှုကွန်ရက် TikTok application ကိုဖြတ်ဖို့အမေရိကန်အစိုးရကအမိန့်ထုတ်ပြန်ပါတယ်ဒီ application ကတဆင့်အချက်လက်ထောက်လန်းလာမှာကိုစိုးရိမ်နေကြောင်းတခြားနိုင်ငံတွေကလည်း TikTok ကိုဖြတ်ဖို့ဆောင်ရွက်လာပါတယ် TikTok သုံးသူတွေဟာပုံမှန်အဖြစ်တော့သူတို့အသုံးပြုနေတာကနေတခြားအစိုးရတရရဲ့အတွက်စိတ်ဝင်စားစရာဖြစ်လိမ့်မယ်လို့မထင်တာကြောင့်တတိလက်လို့အသုံးပြုကြပေမဲ့ဒါအမြင်မမှန်ဘူးလို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
For example, critical infrastructure.
American ပြည်ထောင်စုရဲ့အခြေခံအဆောက်အဦနဲ့ဖြစ်တဲ့ nuclear ဆွမ်းအင်စက်ရုံ Siskan Sarawak တွေဒါအရေးကြီးတာမဟုတ်ပဲအစားအသောက်ထုတ်လုပ်တဲ့ဆက်ရုံ၊ဈေးဝါဆက်ရုံ၊ဘန်စတော့ဈေးကွက်နဲ့အရေးကြီးသုတေသနလုပ်တဲ့တက်တိုတခွဲခန်းတွေလည်းအင်မတန်အရေးပါပြီးတော့အဲဒီကအချက်လက်တွေဟာမကြွယ်ပဲ TikTok 300ကနေပေါက်ကြားသွားနိုင်ကြောင်း John Hopkins Tech တို့အချက်အလက်လုံခြုံရေးဆိုင်ရာဌာနအကြီးအကဲ အန်ထွန်ဒါဘူရာကပြောသွားတာပါ Google TikTok ကိုရက်30အတွင်းဖျက်ချဖို့ American ပြည်ထောင်စု Federal Agency တွေကိုညွှန်ကြားထားကြောင်းအင်ဘူရာကတင်းလာနေမှာပြောကြပါတယ် American Congress လွတ်တော်အစိုးရ American တပ်ဖွဲ့တွေနဲ့ American ပြည်နယ်တဝက်ကျော်မှာ TikTok အသုံးပြုတာကိုတားမြစ်ပိတ်ပင်ထားပါတယ်ခင်ဗျာ
ကောင်းစီစဉ်တင်ဆက်တဲ့တုဒ္ဒဆုံးလေးအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။ကမ္ဘာငလျင်ရဲ့ဝင်ကြီးနှစ်ခုထဲကတစ်ခုထဲမှာတည်ရှိနေတဲ့မြန်မာနိုင်ငံမှာ ARR မြစ်ကြောင်းဟာစကိုင်းပြက်၍နဲ့အပြန်ရှိနေတာကြောင့်ငလျင်အန္တရာယ်ရှိနေပြီးတော့ဒီငလျင်ကြောင်းပဲမြေစီးလွားအင်အားပြတ်သုံးမှုဟာမြစ်ကြောင်းတစ်လျှောက်ကမြို့ကြီးတွေအတွက်ဘယ်လိုတက်ရောက်မှုရှိနိုင်လဲဆိုတာကိုဘူမိနီးပညာအင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါက်ခင်မျိုးသက်ကမိမြန်ပြီးတော့ဒီသတင်းပတ်သိပ္ပံနဲ့ဤပညာအစီအစဉ်မှာတင်ဆက်ပေးထားပါရရှင
်မြစ်ချောင်းတွေကိုအာကိုပြီးတိဆောက်ကြတယ်မြို့ရွာတွေထဲမှာအေရီမြစ်ချောင်းပေါ်ကမြို့ရွာတွေအတွက်စကိုင်းပြည့်ရွနဲ့အတူတွဲနေတဲ့ငရင်ဟာအတော့ကိုစိုးရင်စရာကောင်းတယ်လို့ဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကိုကပြောပါတယ်
ဒီကလူနေစောက်ဦးတွေရှိလာတာလူနေစောက်ဦးတွေရှိလာတဲ့အတွက်ကြောင့်မလို့ငလျင်လှုပ်ပြီးဟဲ့ဆိုလို့ရှိရင်ကျိုးဆက်တဲ့အဆောက်ဦးတွေပျက်စီးမယ်လူတွေသေမယ်ပေါ့ဆိုတော့အဆောက်ဦးတွေပျက်စီးမယ်လူတွေသေမှာဖြစ်တဲ့အတွက်ကြောင့်မလို့လူတွေရဲ့ဆုံးရှုံးမှုကိုစိုးရင်တော့အဲ့ဒီဆုံးရှုံးမှုကကျွန်တော်တို့ဒီနည်းပညာတွေခင်မီတိုးတက်လာတာနဲ့အတူဆုံးရှုံးမှုတောင်မှလည်းကြီးမားလာတယ်ဘာဖြစ်လို့လဲဆိုတော့လူတွေဥယျာဉ်တွေထူထက်လာတယ်ပေါ့ကမ္ဘာပေါ်မှာကြည့်လိုက်လို့ရှိရင်လူတွေရှိတဲ့နေရာမှာရေကြီးတယ်တော့ငလျင်လှုပ်တယ်လို့ဖြစ်တယ်ပေါ့နော်ဆိုတော့အာတော့တွေ့လိမ့်မယ်အဲအကြောင်းရှိတယ်လူတွေရဲ့မျိုးတွေရွာတွေတည်တဲ့အချိန်မှာဘာလို့ဆိုရေနားနည်းနည်းကိုတည်ရတာလေကျွန်တော်ရေအသက်ကတမနဲ့ပေါ့ဆိုတော့အဲ့ဒီကနေတည်ပြီးတော့နှစ်ပေါင်းများစွာကြာလာတဲ့မျိုးကြီးတွေဒီဘာဖြစ်လာလဲဆိုတိုးချဲ့လာတာဖြစ်ပြီးအထက်မြင့်ဆောင်ဦးတွေတိုးချဲ့လာတိုးချဲ့လာတဲ့အချိန်မှာသူနဲ့တွဲပါလာတဲ့ငလျင်ကိုတတိမထားနိုင်ဘူးပေါ့အဲ့လိုနေရာတွေကများသောအားဖြင့်ငလျင်ကြောတင်ရနေရာတွေဖြစ်နေတာကိုသွားတွေ့ရတယ်။မြစ်တေချောင်းနေဆိုတော့ Brahms ဆိုမြေတူအားနေတဲ့နေရာတွေစီးစင်တာတိုက်စားလွယ်တဲ့နေရာစီးစင်တာ။တိုက်စားရလွယ်တဲ့နေရာတွေဒီပြည့်ရည်ရှိတဲ့နေရာတွေဖြစ်နေတယ်။ပြည့်ရည်ရှိတဲ့နေရာဒီဘာဖြစ်လဲတိုက်ကြီးများဒီအောက်ကကြောက်ချက်တွေလှုပ်ရှားတဲ့နေရာဖြစ်နေတယ်။ကြောက်ချက်တွေလှုပ်ရှားတဲ့နေရာဒီငလျင်နဲ့ဆက်နွယ်နေရဆိုတော့သူတို့ကဒီကျွန်တော်တို့ geological hazard ဆိုတဲ့ဘူမိအန္တရာယ်တွေပေါ့နော်ဘူမိဘေးတွေပေါ့တိုင်းနဲ့နီးစပ်တဲ့နေရာတွေဖြစ်နေအဲ့တော့အဲ့လိုနေရာတွေမှာဘာဖြစ်မလဲဆိုတော့ငလျင်တို့မယ်ရေကြီးမယ်ဖြစ်တတ်တာဖြစ်တဲ့အတွက်ကြောင့်မလို့လူနေထူထပ်လာခြင်းခင်မိတိုက်တာအဆောင်ဥတွေတိုးတက်များပြားလာခြင်းလမ်းမဆက်တွေတိုးတက်များပြားလာခြင်းအဲ့ဒီအပြင်မကောက်ဘူးဆယ်တွေပါသူကလူလာတော့ပေါ့တော့ဆိုလူတို့ကိုပြေးဖို့ရေကိုလူလာတော့ရေလိုတဲ့ခါကျတော့အဲ့ဒီမျိုးပြတွေအနီးနားတို့ကမှဆယ်တွေဆောက်အောင်ဆယ်ဆောက်ပြီးတော့ရေတွေပေးရဆိုတော့မျိုးတွေနီးတဲ့နေရာမှာငလျင်လို့သူ့ရဲ့အကျိုးဆက်တည်းကလူတွေတင်သိဆုံးတာမဟုတ်ဘူးတကယ်လို့များဆယ်တွေကပေါက်သွားမယ်ကျိုးသွားမယ်ဆိုလို့ရှိရင်အဲ့ဒီကတခါရတဲ့တခါဘေးရောတခါတင့်မှာဆိုတော့ကျွန်တော်တို့ကအရန်ဝင်နေဒီဥစ္စာတတိထားတင်တာပေါ့
အခုမြန်မာနိုင်ငံမှာဆိုလဲဒီ AR မြစ်ကြောကြီးဝန်းကျင်မှာပေါ့နော်စကိုင်းပြည့်ရည်နားမှာတည်တယ်ဆိုတော့ဒီမြစ်ချောင်းနေနားမှာနီးတဲ့နေရာမှာမြို့တည်ထားလို့ငလျင်နဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဟိုမြေကြီးရဲ့အနေအထားပေါ့နော်ဟိုဘလို့ဘာကြောင့်များဒီလောက်တောင်အန္တရာယ်ကြီးလဲဆိုတော့ပြောပြပေးပါဟု
တ်ကဲ့ပါဗျအဲ့တော့မြစ်တွေချောင်းတွေရှိတဲ့နေရာမှာရှိတဲ့ဒီမြေလွာပေါ့ကျွန်တော်တို့မြေလွာတွေကများသောအားဖြင့်တော့ကျစ်လက်သိပ်မှုရှိကောင်းရှိလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဖျားတွေကြောင့်မလို့သို့တော့သူတို့ကတွဲဆက်အားမရှိတဲ့ကြောက်တွေဖြစ်နေတွဲဆက်အားရှိလာလို့ရှိရင်ကြောက်အနေအထားရောက်သွားတယ်ကြောက်တွေဆိုလို့ရှိရင်ကျွန်တော်တွဲဆက်ပစ္စည်းနဲ့သူကတွဲထားတယ်လေတွင်းထွက်တွေအကုန်လုံးတွဲဆက်ထားဆိုတော့ဒီမြေစီလွာလို့ကျွန်တော်တို့ကမြန်မာတွေကတော့သုံးတာပေါ့ဆွဲလို့သုံးနေတာရယ်ကျွန်တော်ကြိုက်တဲ့အသုံးတော့ကတော့ material အနေနဲ့သုံးတာရှိတယ်ဒါတော့ဒီ engineer တွေအသုံးများတဲ့ transfer unconsolidated material လို့ခေါ်တယ်တွဲဆက်အားမရှိတဲ့ material စီအဲ့ဒီပုံမှာပဲမြို့တွေတည်ထားတာများတယ်ဒီမြစ်တွေချောင်းတွေပြီးမှရှိတာသူကပို့ချတာတဲ့အနေတွေပဲရှိတာဟုတ်ဒီမြစ်ချောင်းတွေအများနဲ့လဲသူကပြောင်းရွှေ့နေသူပြောင်းရွှေ့တဲ့တဲ့ကြောင့်မှာဒီပို့ချတဲ့အတဲအဲ့ပို့ချထားတဲ့မြေထုတွေပေါ်မှာကျွန်တော်တို့ကမြို့တွေတည်ထားတဲ့အတွက်ကြောင့်မလို့အောက်ခံ
အဆောက်အဦတွေဆောက်ထားတဲ့ foundation တွေဒီအားမကောင်းဆိုတဲ့အပေါ်မှာရှိအဲ့လိုရှိတဲ့နေရာမှာမြင်းကလေးလှုပ်လိုက်လို့ရှိရင်မြင်းကလေးရဲ့ line b wave နဲ့ s wave ဆိုတာ2မျိုးရှိတယ်။အဲ့ဒီမှာ s wave ဆိုတာကတော့ short wave ခေါ်တာပေါ့။အဲ့ဒီ line ကတကယ်လို့ကြောက်လာဒီကခုနလိုတွဲဆက်အားလည်းမကောင်းဘူး။အဲ့ဒီမှာလည်းသူက saturated ဖြစ်နေမယ် saturated ဖြစ်နေမှာဆိုတာအဲ့ဒီမှာရေတွေခိုအောင်းနေမယ်ဆိုလို့ရှိရင်သူက liquefaction ဆိုတဲ့ဥစ္စာဖြစ်တတ်ပါလေ။ဖြစ်တတ်တယ်ဆိုတာနဲ့သူကသူ့ရဲ့ဒီအောက်မှာရှိတဲ့ဒီငူကရှိတဲ့အားဒီဒီ foundation ဆွမ်းအားဒီပျက်စီးယိုယွင်းသွားတယ်ပျက်စီးယိုယွင်းသွားတဲ့အခါမှာအားမရှိတဲ့လောက်ဖြစ်သွားတဲ့အချိန်မှာအပေါ်ကအဆောက်အဦကိုသူကခံပြေးရနိုင်စားမရှိတော့အဆောက်အဦကပြူကျမှာ
အဲ့ဒါလေးကိုနည်းနည်းမျက်စီရဲ့ပုံနည်းနည်းရှင်းပြပေးပ
ါဒီမျိုးစီလာထဲမှာဆိုလို့ရှိရင်တယောက်ရည်ဆိုတာရှိတတ်ပါတယ်တကယ်လို့မျိုးရည်မရှိဘူးဆိုလို့ရှိရင်တော့ခုနကပြောတဲ့ liquefaction ဖြစ်ဖို့အလားအလာမရှိပါဘူးမျိုးရည်က sinking ဖြစ်နေတယ်နော် sink ဖြစ်နေရတဲ့အကြောင်းရင်းဒီဘန်ကောက်မြို့မှာသူက ground water ကိုသူကအရန်တုံးတယ်။မြေအောက်ရေအရန်တုံးတယ်။တုံးတဲ့အခါကျတော့မြေအောက်ရေရဲ့ water table ကျသွားတယ်။ကျသွားတဲ့အခါကျတော့ water table ကျသွားတဲ့အခါကျတော့အပေါ်မှာရှိတဲ့ဒီခုန unconsolidated material စီဒီ compaction ဖြစ်တယ်။ compaction ဆိုတာရေနေရာမှာကျသွားတာပေါ့။ရေရှင်တော့ရေအတွက် pressure နဲ့သူကခံထားတာ။ပုံမှန်တော့ s wave လှုပ်လိုက်တော့ဒီရေကလှုပ်ကုန်ပြီးတော့ forward pressure ခုနဥစ္စာရဲ့ခုနဘယ်လိုခေါ်မလဲဒီကျွန်တော်တို့ညီမကြီးပြက်သွားတာတကယ်တမ်းကြတော့သူတို့ကရှိရတဲ့ညီမကြီးဒီ foundation ညီမကြီးပြက်သွားတာပြက်သွားပြီးတော့ဟိုခံနိုင်နေအင်အားမရှိတော့အဲ့ဒီသဘောဖြစ်တာဆိုတော့မြေအောက်ရေရှိနေလို့ရှိရင်ဒီမြေအောက်ရေကဒီခုနကျွန်တော်တို့ပြောတဲ့ဒီ unconsolidated material တို့တွဲဆက်မှုမရှိတဲ့အမှုန်နေစားကြောက်မှုန်နေကြတဲ့မှာသူကရေရရှိနေအဲ့ဒီရေကလည်းသူကတံပြန်ဖိအားကိုပေးနိုင်တဲ့ဖိအားရှိတယ်အဲ့ဒါကိုကျွန်တော်တို့ pore water pressure လို့ခေါ်တယ်အဲ့ဒီရေတုရတွန်းကန်အားပေးရတဲ့အတွက်ကြောင့်မလို့သူ့ဘောင်ဆောက်တဲ့အဆောက်အဦခံနိုင်နေရှိငလျင်လုံးလိုက်တဲ့အခါကျတော့အဲ့ဒီခုနပြောတဲ့ကျွန်တော်တို့ကြောက်မုံကြားတွေတဲမုံကြားတွေမှာရှိတဲ့ရေတွေဒီသူကလှုပ်ခတ်သွားတာလှုပ်ခတ်သွားတော့ငကိုရှိတဲ့အနေထားကနေဒီရေတွေကရွေ့ရှားသွားတာရွေ့ရှားသွားတဲ့ရေတွေကတနည်းအားမှာသွားဆုမိလိုက်တဲ့အခါကျတော့ကျွန်တော်တို့နုံးမြေလိုဖြစ်သွားတယ်တနည်းအားမှာရေတွေကများကငကိုရေတွေကညီညီမျှမျှသူကတနေရာထဲမှာရှိနေရနေပြီးတော့ငလင်းရဲ့လှိုင်းကြောင်လို့ဒီရေတွေတနေရာကိုရွေ့လျှောက်စီးသွားတဲ့အချိန်မှာရေတုများသွားတဲ့နေရာမှာဒါပြစ်လဲဆိုတော့ရွှွနုံလို့ဖြစ်သွားပြီးတော့အပြော့သွားပြီးတော့အဲ့ဒီပြော့တဲ့နေရာဟိုနေရွှွနုံနေရာသူကခုနပြောတဲ့ဒီအဆောက်အဦတွေထန်းထားနိုင်တဲ့အင်အားမရှိတော့ဘဲနဲ့ပျက်စီးသွားခြင်းဖြစ်ပါတယ
်ဒေါက်တာချစ်ကိုကိုရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မြို့သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီစီစဉ်တဲ့ view ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ view ရဲ့ internet website လိပ်စာ bamis.voanews.com နဲ့ view ရဲ့ facebook နဲ့ youtube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်အခုကတော့နောက်ဆုံးကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတလဲတင်ပြပေးပါဦးမယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖျက်လိပက်စနစ်နဲ့လှုပ်ဆောင်မှုတွေကလူခွေချိုးဖောက်မှုတွေကိုအချိန်ချင်းဖြစ်နေအောင်တွန်းအားပေးနေတယ်လို့ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။မစင်မချင်းလေကြောင်းကတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာအရက်သားပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်အောင်ရွာတွေကိုလုံးဝဖျက်ဆီးလိုက်တာလူသားချင်းစာနာတဲ့အထောက်ပံ့တွေမပေးနိုင်အောင်တားဆီးတာစားတဲ့ဒီဖြက်လေးပြက်စနစ်ကျင့်သုံးနေတာကိုမြန်မာနိုင်ငံလူခွင့်ရေးအစိုးရခန်းစာမှာဒီလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကထောက်ပြထားပါဗျ။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးဖြိုးမင်းသိန်းနဲ့ဘိုးကော်မတီဝင်၃ဦးကိုပါတီဝင်အဖြစ်ကနေအပီးပိုင်ထုတ်ပယ်လိုက်တယ်လို့ NLD ဘိုးအလုံးအမှုဆောင်ကော်မတီကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်။ဦးဖြိုးမင်းသိန်းအပြင်ဘိုးကော်မတီဝင်တွေဖြစ်တဲ့ဒေါ်စန္နာမင်းဦးတိုးလွင်ဦးဝင်းမြင့်အောင်တို့ကိုထုတ်ပယ်လိုက်ကြောင်းနဲ့သူတို့ရဲ့ပြောဆိုဆောင်ရွက်မှုတွေဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ဘလို့မှသက်ဆိုင်ခြင်းမရှိကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး G20 နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးအတွင်ဒီ Ukraine ပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ဘာသဘောတူညီချက်မှမရဘဲပြီးဆုံးသွားပါတယ်။ ရုရှားအပေါ်အပြစ်တင်တဲ့အတုံးနှုံး G20 ကြေညာချက်မှာထည့်သွင်းမှာကိုရုရှားနဲ့တရုတ်တို့ကလက်မခံခဲ့ကြပါဘူး။ထိုင်းနိုင်ငံမှာကျင်းပလေရှိတဲ့ American စစ်တပ်နဲ့ပူးရဲစီရေးလက်ချင်းနဲ့ Cobra Go ရွှေမွေဟောက်စီရေးလက်ချင်းမှုဒီကနေ့ထိုင်းကိုရီးယားနဲ့ American တပ်ဖွဲ့တွေချွန်ဘူရီပြည်နယ် Head Yao ကမ်းခြေကမ်းတက်တိုက်ပွဲမှာပါဝင်လက်ချင်းပါတယ်။ဒီစီရေးလက်ချင်းမှုမှာဒီဒေတာရင်းနိုင်ငံတွေတချို့ပါဝင်ခဲ့ပါတယ
်။သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးခဲ့တာပါရှင်။တောက်ကြနေညရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့စက်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrat Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကိုည10:00နာရီကနေ17:00နာရီမှာလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်တဲ့အခုအစီအစဉ်ကိုတော့ line to meter 1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲဘေးပြာကင်းဝေးကြပါစေ။ကျမတို့ခင်ဗျူထွေးပါရှင်။
This program has come to you from the Voice of America, Washington.